ရိသဂရေ2012ခုနှစ်နိုဝင်ဘာလ15ရက်နေ့ကျာတာပရိနိမအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘီမြို့ဓမ္မနနဝိဟာရကျောင်းတိုင်ကြီးမှာကျင်းပပြုလုပ်အပ်သောတတိယကျင်းမြောက်မောဂဝိပဿနာဒိဋ္ဌာတရားစခန်းပေါ်မှာကနေ့သစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလအတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မိုစီတဝန်ကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်အခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နိုင်ဦးကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂာမိမညာအနာဂါမိမညာအရဟတမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ရပါစေသကရာဂါမိမညာများယနေ့ရပါစေအနာဂါမိမညာများယနေ့ရပါစေအရဟတမညာများယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဝိပဿနာတရားရှိမှတ်ခြင်းနဲ့ပတ်သက်ပြီးတော့တတိတမာတိပညာလုံ93မျိုးချပြထားခဲ့ပါတယ်တတိနဲ့တမာတိဆိုတာကတော့စကလုံးနှလုံးတွဲပြီးတော့ပြောပေမယ်လို့လည်းပဲလုံငန်းဆောင်ရွက်တဲ့နေရာမှာအတူတူပူပေါင်းပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အရိသဗ္ဗတေတတိတမာတိတို့ရဲ့လုပ်ငန်းนี่ပြည့်စုံသွားပြီဆိုတော့မှပညာဆိုတဲ့တရားကိုလက်ဆင့်ကမ်းလိုက်တာပါအဲ့ဒီလိုလက်ဆင့်ကမ်းလိုက်တဲ့ဆိုပေမဲ့လွယ်လွယ်နဲ့တော့လက်ဆင့်ကမ်းလို့မရပါဘူးစောစောကတည်းကဉာဏ်ပညာအခြေခံရှိတဲ့ပုဂ္ဂိုလ်များကသာပုဂ္ဂိုလ်များအတွက်သာလက်ဆင့်ကမ်းလို့ရတာပါစောစောကတည်းကဉာဏ်ပညာအခြေခံမရှိတဲ့ပုဂ္ဂိုလ်များအတွက်ကတော့သမารီတွေဘလောက်ပဲရဆန္ဒရခြင်းရသွားမယ်အဘိညာဉ်သာရခြင်းရသွားမယ်မဉ္ဇဉ်ဖွညာရဖို့တော့ဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့လို့တတိသမารီတို့ကနေပြီးတော့ပညာကိုလက်ဆင့်ကမ်းဖို့ရန်အတွက်ဝိပဿနာပညာရဲ့အခြေခံဖြစ်တဲ့သုတ္တမယဉာဏ်လို့ခေါ်တဲ့တရားနာတဲ့တရားနာလို့သိတဲ့အသိဉာဏ်အခြေခံဉာဏ်ဘုန်းကြီးတို့ပရိသတ်တွေရှိတာဘူးမလို့ဘူးလားလို့လားတို့ရတယ်နော်အဲ့ဒါကြောင့်မလို့ယနေ့ဝိပဿနာတရားလို့အထုတ်တဲ့အခါမှာတရားအလုံးစရာစူးစမ်းနေုံနဲ့အလုံးလုံးနေုံနဲ့မပြီးဘူးလို့အဲ့ဒီလိုမှတ်လိုက်ပေါ့တရားနာပေးရတယ်နော်တရားနာပေးရတယ်တရားနာထားတဲ့ဉာဏ်သုဒ္ဓမယဉာဏ်ပိုင်အောင်ကြိုးစားထားပေးရတယ်အဲ့ဒါကိုပဲပရိညာအနေနဲ့ပြောမယ်ဆိုလို့ရှိရင်ညာတပရိညာလို့ခေါ်တယ်ဟုတ်လားညာတဆိုတာကသိသိသိတတ်သိရတဲ့တရားကိုပရိညာစောစောကတည်းကပိုင်ပိုင်ခြားခြားသိအောင်ကြိုးစားထားတဲ့ဉာဏ်အဲ့ဒီဉာဏ်ကိုပြောတာပါဒီတော့သေးသေးနာလေးတွေတော့သိဖို့လိုအပ်တာပေါ့လေ။ယုံနာအကြောင်းသိရမယ်၊ခန္ဓာအကြောင်းသိရမယ်၊အာရဏအကြောင်းသိရမယ်၊ဓာတ်အကြောင်းသိရမယ်၊သစ္စာအကြောင်းသိရမယ်၊ပညာပရမအကြောင်းသိရမယ်။ဒီအခြေခံလေးတွေသိထားမှဒါရမကသိဘူး။အရှုခံအကြောင်းသိရမယ်၊ရှုဉဏ်အကြောင်းသိရမယ်။ရှုမှတ်ဖို့ရှုမှတ်မနည်းနိလန်ကလေးတွေသိရမယ်။ဒါလေးတွေကိုယ့်ရဲ့သန္တာမှာပြည့်ပြည့်စုံစုံရှိထားမယ်ဆိုရင်တိုက်ပွဲဝင်တဲ့ပုဂ္ဂိုလ်ဟာလက်နဲ့တွေများကြီးလက်နဲ့မျိုးစုံယူသွားတဲ့ယူသွားတဲ့အခါမှာလိုအပ်တဲ့နေရာမှာလိုတဲ့လက်နဲ့နဲ့เนาะရန်သူကိုတက်ခဲ့ချေမုန်းမယ်ဆိုရင်လွယ်လွယ်တကူအောင်မြင်မှုရနိုင်တာပေါ့။ဘာလက်နဲ့မှယူမသွားဘူးလက်နဲ့တစ်မျိုးတည်းပဲယူသွားမယ်ဆိုရင်တာမမို့ဘာလက်နဲ့မှယူမသွားဘူးဆိုရင်တော့ရန်သူနဲ့တွေ့ရင်ရှုံးပေးဖို့ပဲရှိတယ်เนาะအလည်းနဲ့တော့ပါပါရဲ့ဒါပေမဲ့အဲ့ဒီလည်းနဲ့က တမျိုးတည်းပဲဆိုရင်လည်းယန္တုကကိုမမျောလင်းတဲ့အနေအထားမျိုးဖြစ်လာခဲ့ပြီးရှိတယ်။ဒီလက်နဲ့နဲ့စမပြေရင်အခြားလက်နဲ့လည်းမရှိသေးတဲ့အတွက်လက်မှန်ချဖို့ပဲရှိတယ်နော်။အဲဒါကြောင့်မို့လို့ကိုယ်တန်တာမှာလက်နဲ့မျိုးစုံတက်ဆင်ထားတာကတော့အကောင်းဆုံးပါပဲ။ဒီနေ့ခေတ်ခါကာလမှာဝိပဿနာတရားနဲ့ပတ်သက်လို့တရားဟောတရားပြဆရာသမားတွေအများကြီးပေါ်ထွန်းလာကြ။နှီးမျိုးစုံဆရာပေါင်းစုံဘုန်းကြီးတို့ယောဂီတွေနာကြောက်ဝင်မရဘူးလားညာ။အဲဒီလိုနာကြာနှီးမျိုးစုံဆရာပေါင်းစုံနာကြောက်ဝင်ရနေခြင်းသည်အခုနပြောသလိုလက်နဲ့မျိုးစုံတက်ဆင်ဘုရားအတွက်အခွင့်အရေးကောင်းတစ်ခုလို့အဲ့ဒီလိုမှတ်လိုက်ပါနော်။သို့တော်အသုံးချပြီဆိုတဲ့အခါကျတော့လက်နဲ့ဆိုတာကယန္တုနဲ့တွေ့တဲ့အခါမှာဘယ်ယန္တုကိုဘယ်လိုလက်နဲ့နဲ့တက်ရမယ်ဆိုတာကျတော့ဒါတော့ကိုယ့်အနေနဲ့ပုံဆုံးဖြတ်ပေါ့။ဟုတ်တယ်မို့လား။တက်ဆင်တာကတော့တက်ဆင်ပေးလိုက်တာပဲလေ။သို့တော်လည်းယန္တုကိုတိုက်တဲ့နေရာမှာဘယ်ယန္တုကိုဘယ်လက်နဲ့နဲ့တက်ရမယ်ဆိုတာကျတော့ဒါတော့အသေးစိတ်တော့သိတော့သင်ပေးလိုက်မှာပဲသင်ပေးလိုက်ပြီမဲ့လက်တွေ့ကြုံတွေ့လာပြီဆိုတဲ့အခါမှာကိုယ့်ရဲ့ဆုံးဖြတ်မှုကလည်းလိုသေးတာပဲဆုံးဖြတ်မှုမှားမယ်ဆိုရင်လည်းတိုက်ပွဲမှာကြားဖို့ရှိတာပေါ့တိုက်ပွဲမအောင်နိုင်ဘူးအဲဒါကြောင့်မလို့ပဲရန်သူကိုပဲလက်နဲ့နဲ့တိုက်မယ်ဆိုတာကိုလည်းပဲတကယ်တမ်းရန်သူနဲ့တွေ့လာတဲ့အခါမှာကြိုတင်ပြီးတော့လေ့လာထားမမျော်လင်းတဲ့ကိုယ်သိမှထားတဲ့အနေအထားမျိုးဖြစ်လာရင်လည်းပဲကိုယ်တိုင်ဆုံးဖြတ်နိုင်အောင်ကြိုးစားဒါမှဖြစ်မှာเนาะအဲဒီလိုပဲခွန်ကြီးတို့တရားဟောတရားပြဆရာသမားတွေကတော့ဤမျိုးစုံဟောပြပေးနေကြတာပဲအဲဒီဤမျိုးစုံကိုလည်းပဲအားလုံးကိုခွန်ကြီးတို့ယောဂီတွေကနာကြားမှတ်သားထားပေးကြရမှာပဲဒါဘယ်နည်းကတော့မလိုပါဘူးဘယ်နည်းပဲလိုတယ်ဒီလိုရွေးချယ်လို့မရဘူးအားလုံးကိုမှတ်သားထားရမှာပဲเนาะအဲဒီလိုမှတ်သားထားပြီးတဲ့အခါကျတော့တကယ်တော့လုံငန်းကွယ်ဝင်တဲ့အခါမှာအခြေအနေစရာကတယောက်နဲ့တယောက်လည်းတွေ့ချင်မှတွေ့တယ်။ကိုတယောက်ထဲမှာတော့မှခဏကြုံတွေ့နေရတာနဲ့မနေ့ပြန်ကြုံတွေ့နေရတာတွေ့ချင်မှတွေ့မယ်။အခြေအနေတွေကွာတယ်။ဟောရာသူတို့ကွာတယ်၊နေရာကွာတယ်၊ကိုယ့်ရဲ့ဈာမရည်တွေကွာတယ်။အဲဒီလိုကွာလာတဲ့အခါကျတော့လုံငန်းကွယ်ဝင်တဲ့အခါမှာအခြေအနေစရာကမမျောလင်းတဲ့အခြေအနေတွေလည်းဖြစ်လာတတ်တာပဲ။အော်အရင်တော့ကတရားထိုင်တော့ကဒီပုံစံခံစားချက်ကလည်းဒီပုံစံကြောက်အကြုံတွေ့နေရတာကလည်းဒီပုံစံကိုရှုမှတ်တာကလည်းဒီပုံစံဒါကြောင့်မလို့ဒီပုံစံတစ်မျိုးနဲ့မှတ်ထားမယ်ဆိုရင်နောက်တစ်ခါတရားထိုင်တဲ့အခါမှာကိုမမျော်လင်းတဲ့အနေအထားမျိုးလေးတွေဖြစ်လာပြီဆိုရင်ကိုကနှီးမျိုးစုံလေ့လာမထားဘူးဆိုရင်ခက်ခဲလေးတွေအများကြီးဖြစ်တတ်ပါတယ်ဟုတ်လားအဲဒါကြောင့်မလို့ခက်ခဲမဖြစ်အောင်ဘုန်းကြီးတို့ပရိသတ်တွေကนี้မျိုးဆိုဘယ်နည်းပဲမဆိုစီဖို့ထတာကတော့အကောင်းဆုံးပါပဲအဲတကယ်လည်းတွေ့အသုံးချပြီဆိုတဲ့အခါကျတော့နှီးမျိုးဆိုအကုန်လိုက်စမ်းသပ်နေဖို့မလိုပါဘူးเนาะကိုယ်လည်းတွေ့ဆောင်ရွက်ရှုမှတ်ပွားများနေတဲ့အချိန်မှာဘယ်နည်းဟာကိုယ်နဲ့သိတော်တယ်ဆိုတာတော့ကိုယ့်အနေကိုဆုံးဖြတ်ပေါ့ကိုယ့်အနေကိုရွေးချယ်ပေါ့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကတောင်မှမြတ်စွာဘုရားသခင်ကတော်မြတ်ကြီးဘလောက်ပဲဤမျိုးစုံနဲ့တရားဟောပေမဲ့လို့လည်းပဲမြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့တာဝကမဟုတ်ရင်ဘုရားရှင်ဟောတဲ့တရားနဲ့မက်ဖို့ရမသွားကြဘူးသူတို့ရဲ့ဆရာတပည့်တာဝကမှန်သွားမှအဲ့ဒီပုဂ္ဂိုလ်ဟောတဲ့တရားနဲ့မက်ဖို့ရသွားကြတာကိုနော်ဥပမာအရှင်အာနန္ဒာဆိုလို့ရှိရင်အရှင်ပုံနာမထေရဟောတဲ့တရားနဲ့သောတာပန်ဖြစ်သွားတာမြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့ညီတော်ဝန်ကွဲပဲမြတ်စွာဘုရားဒီမှာရံဖြစ်လာတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့လည်းပဲမြတ်စွာဘုရားဟောတဲ့တရားနဲ့မက်ဖို့မရဘူးအရှင်ပုံနာဟောတဲ့တရားနဲ့မှမက်ဖို့ရသွားတာဓမ္မသားစရာလေးတွေပေါ့ယန္တာဖြစ်တော့လေမြတ်စွာဘုရားဟောတဲ့တရားနဲ့ဖြစ်မယ်ထင်လို့လားမဖြစ်ဘူးเนาะမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတဲ့နောက်ကြမှာချက်ခုတ်ချက်ခဲကြိုးစားပြီးတော့မှယန္တာဖြစ်သွားတာအထက်မဲ့ထက်ဖို့ကြတော့တရားသီးသနာစရာတော့မလိုဘူးပေါ့လေဒါပေမဲ့မြတ်စွာဘုရားလက်ထက်မှာသူသည်အထက်မဲ့ထက်ဖို့ကိုရမတော်ရှာဘူးမြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့အချိန်ကြတော့မှချက်ကိုချက်ကဲကြိုးစားအတော်ကိုပြင်းပြင်းထန်ထန်ကြိုးစားပြီးတော့မှယန္တာဖြစ်သွားရတာ အရှင်သာရိပုတ္တရာဘုရင်မြတ်ကြီးဆိုလို့ရှိရင်ဘုရားရှင်ကရောမြတ်ကြီးရဲ့တကက်တပည့်ရင်လက်ရရမထေရမြတ်ကြီးပဲဒါပေမဲ့လို့လည်းပဲမြတ်စွာဘုရားစီမှာသောတာပန်ဖြစ်တာမှမဟုတ်ပဲဘလူတရားနာလို့သောတာပန်ဖြစ်တော့အရှင်အသက်စီရဲ့တရားကိုနာလို့သောတာပန်ဖြစ်တာနော်အဲ့ဒီအချိန်မှာမြတ်စွာဘုရားလည်းရာဇဂျိုမြို့မှာရှိနေတာပဲအရှင်သာသီမထေရမြတ်ကြီးလည်းရာဇဂျိုမြို့မှာရှိနေတာပဲအရှင်သာရိပုတ္တရာမထေရမြတ်ကြီးအလောင်းဥပါဒိတာပရဘိုက်ကနန္လန္ဒာရွာကအဲ့ဒီကနေပြီးတော့ရာဇဂျိုမြို့ကိုတက်လာတော့ဟောဘုရားရှင်နဲ့မတွေ့ဘဲနဲ့ဘလို့နဲ့သွားတွေ့လဲအရှင်သာသီမထေရမြတ်နဲ့သွားတွေ့တာကိုနော်တကယ်ဖြစ်တဲ့နာကတော့မြတ်စွာဘုရားနဲ့တွေ့မြတ်စွာဘုရားဟောတဲ့တရားကိုနာတရားရဒီလိုဖြစ်တဲ့နာဒါပေမဲ့သူရဲ့ဆရာဖြစ်ထတဲ့ပုဂ္ဂိုလ်ကအရှင်အသက်စိတ်ဖြစ်နေတဲ့အခါကျတော့ဥပါဒိတာသည်အရှင်အသက်စိတ်မထေရမြတ်ကြီးစီကိုပဲဆက်ဆက်မြက်မြက်ရောက်သွားကြတယ်။အဲဒီတော့ရောက်သွားတော့တရားနာတော့သောတာပန်ဖြစ်သွားတယ်။ဒါကြောင့်အရှင်သာရိပုတ္တရာမထေရမြတ်သည်အရှင်အသက်စိတ်ရဲ့သာဝကအရှင်အနန္ဒာသည်အရှင်ပုဏ္ဏရဲ့သာဝကနော်မြတ်စွာဘုရားရဲ့သာဝကမဟုတ်ဘူး။မြတ်စွာဘုရားလက်ထက်မှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့သာဝကဖြစ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးကျွတ်တန်းဝင်သွားကြပြီ။ကျန်တဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်ရဲ့သာဝကမဟုတ်ကြဘူး။အဲဒါကြောင့်မို့လို့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကသူ့သာဝကမဟုတ်တဲ့ပုဂ္ဂိုလ်တွေအတွေ့အပင်မခံပြီးတော့စောင့်နေတော့မမှုရှာတော့ဘူး။ပရိနိဗ္ဗာန်ဆက်သွားတယ်။နောက်ပိုင်းမဲ့ဖို့ရတဲ့ပုဂ္ဂိုလ်တွေကအခြားခြားသောဆရာသမားတွေစီမှာတရားနာပြီးတော့မဲ့ဖို့ရသွားကြတာ။သူတို့ရဲ့သာဝကကမြတ်စွာဘုရားမဟုတ်ဘူး။ဒါဘုန်းကြီးတို့ပရိသတ်တွေလည်းပဲယနေ့မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့သာသနာတော်နဲ့ကြုံလာခဲ့တယ်ဆိုပေမဲ့လို့လည်းပဲဘုန်းကြီးတို့ပရိသတ်တွေရဲ့သာဝကသည်ဘုန်းကြီးတို့ပရိသတ်တွေသည်မြတ်စွာဘုရားရဲ့သာဝကမဟုတ်ဘူးလို့မပြောနိုင်ဘူးလားပြောနိုင်လား။ပြောနိုင်တာပေါ့။ဘာဖြစ်လို့တော့မြတ်စွာဘုရားရှင်သက်တော်ထင်ရှားရှိစဉ်တုန်းကဘုန်းကြီးတို့ပရိသတ်တွေလည်းပဲမြတ်စွာဘုရားစီမှာလူဖြစ်ပြီးတော့မြတ်စွာဘုရားရှင်နဲ့မတွေ့ခဲ့ဘူးလို့မပြောနိုင်ပါဘူးအဲ့ဒီလိုတွေ့ခဲ့ဖို့တဲ့အခြေခံရှိလို့ယနေ့ဘုရားရှင်ရဲ့သာသနာတော်ကိုနှစ်နှစ်သက်သက်နှစ်နှစ်ချက်ချက်ကိုယ်ကိုယ်စိတ်ကပ်ပြီးတော့ဒီတရားတော်တွေကိုနှစ်နှစ်သက်သက်နှစ်နှစ်ချက်ချက်လာယူနေကြတာအတိတ်အကြောင်းတွေအများကြီးပါတယ်လို့မှတ်လိုက်ပါဟုတ်တယ်မလားအတိတ်အကြောင်းတွေအများကြီးပါပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးပွင့်ထွန်းတော်မူလာတဲ့အချိန်တုန်းကတဏိတဘောအဖြစ်မြတ်စွာဘုရားသခင်ကရမရကြီးနဲ့ဆုံတွေ့ကောင်းဆုံတွေ့ခဲ့ပါလိမ့်မယ်။ကုသိုလ်တွေပြုကောင်းပြုခဲ့ပါလိမ့်မယ်။အဲ့ဒီအခြေခံအကြောင်းယနေ့ဘုရားရှင်ဟောတဲ့တရားတော်တွေကိုနှစ်နှစ်သက်သက်နှစ်နှစ်ချက်ချက်နာယူပြီးတော့ကြိုးကြိုးစားစားကြင်ကြံကြုတ်ကအထောက်နေရတဲ့ပုဂ္ဂိုလ်တွေလို့ပြောရင်မမှားနိုင်ပါဘူး။ဒါပေမဲ့ဘုန်းတော်ပရိသတ်တွေကမြတ်စွာဘုရားရဲ့တာဝကမဟုတ်ခဲ့တာတော့သိကြတယ်။ဘာဖြစ်လို့တော့မြတ်စွာဘုရားစီမှာဗာမဲ့ပါဖို့မှမရခဲ့လို့ပေါ့ဟုတ်တယ်မို့လားအဲဒါကြောင့်မလို့ယနေ့မိမိတို့ဒီဘေသူရဲ့တာဝကဖြစ်တယ်ဆိုတာအတိအကျကိုယ်တိုင်လည်းပဲမပြောနိုင်ပါဘူးအဲဒီလိုမပြောနိုင်သည့်အတွက်မိသူတရားကိုနာမမဲ့ဖို့ရပါလိမ့်မယ်လို့ဒီလိုချင်းနေမမှတ်ပါနဲ့ဒါပေမဲ့တရားမှန်သမျှတော့အားလုံးရှင်းဖို့ရပါပဲနော်လက်နဲ့မျိုးစုံကတော့တက်ဆိုင်ထားရမှာပဲကိလေသာတိုက်ပွဲဝင်နှွဲတဲ့အခါမှာလက်နဲ့မျိုးစုံတက်ဆင်ထားတဲ့ပုဂ္ဂိုလ်တွေတပန်းတာပါတယ်တပန်းတာပါတယ်ဘယ်ရန်သူကိုပဲလက်နဲ့တိုက်မယ်ဆိုတဲ့ကိုယ့်ရဲ့စေကုကလေးမှန်သွားလို့ရှိရင်လွယ်လင်းတဲ့ကိုယ်နဲ့ရန်သူကိုအောင်းနိုင်ပါတယ်အဲဒီလိုမှမဟုတ်လို့လက်နဲ့ဒီတော့တက်ဆင်ထားပါရဲ့ဘယ်ရန်သူကိုပဲလက်နဲ့တိုက်မယ်ဆိုတဲ့ဆုံးဖြတ်ချက်မမှန်ရင်တော့လည်းပဲအကျိုးတရားမှုတော့ပြေပြေဝဝခံစားရမှာမဟုတ်ပါဘူးဒါနဲ့သတိထားဖို့လိုပါတယ်နော်နောက်တနည်းအားဖြင့်ကိုယ်မှာလက်နဲ့ကောင်းစုံတယ်လက်နဲ့ပေါင်းစုံအစုံရှိတယ်ဆိုပြီးတော့ရန်သူကိုအထင်သေးပြီးတော့ပေါ့ပေါ့တန်တန်နေမယ်ဆိုလို့ရှိရင်လည်းပဲလက်နဲ့တွေ့တာရှိနေပေမဲ့ရန်သူကိုနိုင်မှာတော့မဟုတ်ပါဘူးဒါနဲ့သတိထားဖို့ပေါ့ဟုတ်လားကိုယ်မှာဘလောက်ပဲတရားတွေနာကြတာနာကြတာဒီပေါင်းနေဘလောက်ပဲစုံစုံဒီပေါင်းစုံတာကလက်နဲ့တွေ့တက်ဆင်ထားတာနဲ့တူတယ်နော်အဲ့ဒီနေပေါင်းနေစုံနေတာကိုတဲ့လ လက်နဲ့တည်းအများကြီးတက်ဆင်ထားတာကိုထင်ကြည့်ပြီးတော့ကိုယ့်ကိုယ်ကိုဒါလောက်နဲ့ဟောလာပြီလို့ထင်ပြီးတော့လက်တွေအလုံးမလုံးရင်လည်းပဲလက်နဲ့တွေသာရှိပြီးတော့ရန်သူကိုလက်တွေမတိုက်ခိုက်နိုင်ပဲနဲ့ရန်သူရဲ့တိုက်ခိုက်မှုခံရပြီးတော့ကိလေသာရန်သူရဲ့တိုက်ခိုက်မှုခံရပြီးတော့အပယ်လေးပါးတန်ត្រာရောက်သွားနိုင်တဲ့အနေအထားမျိုးလည်းပဲမရှိဘူးလားရှိဒါလည်းသတိပြုဖို့လိုတာပေါ့လေဟုတ်လားအဲ့ဒါကြောင့်မလို့နံပါတ်၁ကလက်နဲ့ပေါင်းစုံတက်ထားပါနံပါတ်၁ကနော်နံပါတ်၂ကရန်သူကိုတိုက်တဲ့အခါမှာဘယ်လက်နဲ့နဲ့ဘယ်လိုအခြေအနေမျိုးမှာဘယ်ရန်သူကိုဘယ်လက်နဲ့နဲ့တိုက်ရမယ်ဆိုတာကိုလည်းပဲကိုယ့်ဘာသာကိုစွန့်မဲ့နေအောင်ကြိုးစားပါနော်နံပါတ်၃ကငါ့မှာလက်နဲ့တွေစုံနေပြီဆိုပြီးတော့လက်နဲ့တွေစုံနေတာကိုပဲကိုယ့်ကိုယ်ကိုဘဝင်မြင့်ပြီးတော့အထင်ကြီးပြီးတော့တကယ်တမ်းလက်တွေမတက်ဖက်ရန်သူကိုအထင်သေးသွားမယ်ဆိုရင်လည်းပဲရန်သူကကိုယ့်ကိုပြန်ပြီးတော့အန္တရာယ်ပြုနိုင်ပါလိမ့်မယ်။ဒါလည်းသတိပြုဖို့လိုပါတယ်လို့ခွန်ကြီးပြောချင်ပါတယ်ဟုတ်လား။ကဲကောင်းပြီဒါဖြင့်မြတ်စွာဘုရားသခင်ကတော်မြတ်ကြီးပေးခဲ့တဲ့နိလန်းတွေသတိသမารိပညာကိုခွန်ကြီးအခြေခံပြောခဲ့ပြီးပြီ။အဲ့ဒီသတိသမารိပညာထဲမှာဘယ်သူကိုအဓိကအသာပေးပြီးတော့ကြိုးစားရမလဲ။ဒါလေးတွေလည်းပဲသိထားဖို့လိုပါတယ်။နော်သိထားဖို့လိုပါတယ်။တတိသမารိဆိုတဲ့တရားကိုပဲအဓိကထားပြီးတော့အဆုံးဆုံးနော်ပေါင်းမြောက်အောင်ကြိုးစားရမှာလား။အဲဒီလိုပေါင်းမြောက်အောင်ကြိုးစားပြီးတော့မှဝိပဿနာဉာဏ်ဆိုတဲ့အခက်ကဏ္ဍကိုကုပြောင်းရမှာလား။ဒါမှမဟုတ်လို့ရှိရင်တတိသမารိတွေအသိအတင့်တော်စွာရော်စွာနဲ့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားကြရမှာလားအဲဒါမှမဟုတ်လို့ရှိရင်တတိသမารိဆိုတဲ့လုပ်ငန်းနဲ့ဝိပဿနာပညာဆိုတဲ့လုပ်ငန်းကိုဘယ်ဘက်ကမှမတွုံးမယော့စေဘဲနဲ့စားသူအညီအမျှပါဠိလိုတော့ယုကနတ္တလို့ခေါ်တာပေါ့အဲဒီလိုသွားကြရမှာလားဆိုတာကိုဒါလေးကိုသတိပြုဖို့ဘုန်းကြီးကနေ့ပြောပြမှာဖြစ်ပါလေဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးသည်နော်သောဏကာရဗုဒ္ဓလို့ခေါ်တဲ့ရွှေပရိနေရဲ့သားတို့ဟုတ်လားအဲဒီလိုပုဂ္ဂိုလ်မျိုးတွေနဲ့တွေ့တဲ့အချိန်ခါတုန်းကဘာကိုဒီကထားပြီးတော့ဟောခဲ့တယ်လဲသမထကိုဒီကထားဟောခဲ့တယ်တတိသမာဓိဆိုတဲ့သမထလုပ်ငန်းစဉ်ကိုအဓိကရှင်းရင်းတင်ပြီးတော့နိဗ္ဗာန်လမ်းပြဆောင်ပါခဲ့ပါတယ်ဇူလပန္နကမထေရုံနဲ့တွေ့စဉ်တုန်းကလည်းပဲဒီနည်းကိုပဲသမထလုပ်ငန်းစဉ်ကိုပဲအဓိကထားပြီးတော့မြတ်စွာဘုရားနိဗ္ဗာန်ထားခဲ့တယ်ဘယ်လိုပြီးခဲ့တယ်လဲတတိနဲ့သမာဓိဟာအခုနပြောခဲ့ပါတယ်သဘောသားချင်းမတူပေမဲ့လုပ်ငန်းစဉ်အားဖြင့်အတူတူပိုးပေါင်းပြီးတော့ဆောင်ရွက်နေကြတဲ့လုပ်ငန်းတွေဖြစ်တယ်။ဒီတော့သောဏကာရပုဒ္ဒလို့ခေါ်တဲ့ရွှေပရိန်သည်ရဲ့သားကလေးအရှင်သာရိပုတ္တဗုဒ္ဓမြတ်ကြီးစီမှာလာပြီးတော့သင်္ကန်းဝတ်တယ်။တဝါရင်းလုံးကမ္မထံပေးတယ်။ဒါပေမဲ့မဲ့ဖို့ရမသွားဘူး။တရင်ကျွတ်တဲ့အခါကျတော့မှအရှင်သာရိပုတ္တဗုဒ္ဓမြတ်ကြီးကတရားရှင်ကရမေကြီးစီကိုခေါ်သွားပြီးတော့တပိတော်တော့တဝါထွင်းလုံးနိမိတ်လမ်းပြခဲ့တာပဲဒါပေမဲ့လို့လည်းပဲသူကမဲ့ဖို့ရမသွားဘူးဒါကြောင့်မလို့အရှင်တပိတော်ရဲ့သာဝကဖြစ်ထိုက်တဲ့ပုဂ္ဂိုလ်မဟုတ်တော့ပါဘူးအရှင်ဘုရားရဲ့သာဝကဖြစ်တတ်တဲ့ပုဂ္ဂိုလ်လို့တပိတော်ထင်ပါတယ်အဲဒါကြောင့်မလို့အရှင်ဘုရားစီကိုလာရောက်အနှံပါတယ်လို့မြတ်စွာဘုရားစီကိုသွားပြီးတော့အနှံရတာကိုဟုတ်လားဒီတော့ရှင်သာရိပုတ္တံပရိမြတ်ကြီးလို့တကယ်အရင်အမှာအမတန်ပညာအရာမှာဣတိရေယပုဂ္ဂိုလ်ကြီးပဲနော်ဒါပေမဲ့လို့လည်းပဲတကယ်တမ်းကျတော့သောဏကာရပုတ္တံတဲ့ရွှေပရိနေရဲ့သားကလေးကိုဘက်ဖို့ရအောင်လုံးမပေးနိုင်တာသည်အရှင်သာရိပုတ္တံပရိမြတ်ကြီးညံ့လို့တော့မဟုတ်နိုင်ပါဘူးသုတာဝကမဟုတ်လို့ဒီလိုမလားသုတာဝကမဟုတ်လို့အဲ့ဒီတော့ကုသဝကမဟုတ်ရင်ဘလောက်ပဲတရားတွေဟောဟောဘလောက်ပဲတရားတွေပြပြအဲ့ဒီပုဂ္ဂိုလ်ကြွတန်းဝင်ဖို့အခက်အခဲရှိပါတယ်နော်အဲ့ဒါကြောင့်မြတ်စွာဘုရားသခင်ကရမြတ်ကြီးက သောဏဂရဗုဒ္ဓလို့ခေါ်တဲ့ရှင်ပရိသေရဲ့သားကလေးကိုလက်ခံထားလိုက်ပါတယ်အဲဒီလိုလက်ခံထားပြီးတော့ဘာကမ္မထံပြည့်တယ်လဲလို့ဆိုတော့နီလကမ္မထံလို့ခေါ်တဲ့နီရဲနေတဲ့ကြာပန်းကြီးဖန်ဆင်းပြီးတော့အရာကြီးကိုရှုခိုင်းတာနီလကမ္မထံဆိုတော့အနေရောင်ကိုကြည့်ပြီးတော့နီလကမ္မထံပေါ့ဒါပေမဲ့ပြေးလိုက်တာကပရမတ်ယုံနာခန္ဓာကိုပြေးလိုက်တာမဟုတ်ဘူးကြာပန်းကိုပြေးလိုက်တာကြာပန်းဆိုတော့ပရမတ်လားပညာလားပညာကိုပြေးလိုက်တာနော်အဲ့တော့ပညာကိုပြေးလိုက်တဲ့ရွေချက်တည်းတဲ့ဝိပဿနာရဖို့ဝိပဿနာဉာဏ်ဖြစ်ဖို့လားဇံရဖို့လားသံရဖို့ပြလိုက်တာတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ပညာခန္ဓာကိုရှုခိုင်းခြင်းသည်တမာတိတရားအထုံးအထိပ်ရောက်စေခြင်းတို့နော်တမာတိတရားအထုံးတွေရောက်စေခြင်းတို့ဒီကိဒီကကာလမှာလည်းပဲအနဖူးကလေးကိုကြည့်ပြီးတော့အထုံးခိုင်းတာတို့ဘယ်ဒီကလေးကိုကြည့်ပြီးတော့အထုံးခိုင်းတာတို့ဒါတွေဟာပညာကိုကြည့်ပြီးတော့တမာတိတည်ထောင်ခိုင်းတာတမာတိအထုံးအထိပ်ရောက်ပေါင်းမြောက်အောင်ဆောင်ရွက်ပြနေခြင်းပဲဖြစ်တယ်လို့အဲ့ဒီလိုမှတ်ပေါ့အရိရာမြတ်စွာဘုရားတခင်ကရောမြတ်ကြီးကသုံးနာကာရဗုဒ္ဓလို့ခေါ်တဲ့ရွှေပရိသေရဲ့သားကလေးကိုတတိသမารိလုံငန်းကိုအဓိကထားပေးလိုက်တာပါ။ကြာပန်းကိုတတိထားနေတတိထားကြည့်ကြည့်ပြီးတဲ့အခါကျတော့ကြာပန်းရဲ့ပညာအာယုံကိုစိုက်ပြီးတော့ကြည့်ဒီလိုခိုင်းလိုက်တာကိုနော်။လောဟိတကံလောဟိတကံဆိုပြီးတော့အဲဒီလိုစဉ်းပြန်ပြီးတော့ကြည့်။အဲဒီလိုကြည့်တဲ့အခါကျတော့ဝိပဿနာဉာဏ်မဖြစ်ဘဲနဲ့ဘာဖြစ်သွားလဲ။ဇံရသွားတယ်အဲဒီတော့ဇံရပြီးတော့မှမြတ်စွာဘုရားတခင်ကရောမြတ်ကြီးကဘာလို့ယူတယ်လဲဝိပဿနာဉာဏ်ဖြစ်အောင်လုပ်ယူရတာကိုဟုတ်လားအဲဒီတော့တချို့တချို့ယောဂီများတွေ့ကြတော့တမာရီမရနိုင်ဘူးဆိုရင်တမာရီရအောင်ဒီပုံစံမျိုးနဲ့လည်းသင်ပေးသင်သင်ပေးရတာပဲဒါပေမဲ့မြတ်စွာဘုရားတခင်ကရောမြတ်ကြီးဒီတချို့တချို့ပုဂ္ဂိုလ်များကြတော့ဝိပဿနာကိုအဓိကထားပြီးတော့ဟောတယ်။ယုံနာခန္ဓာကိုအဓိကထားပြီးတော့ဟောတယ်။အဲ့တော့ဘယ်လိုပုဂ္ဂိုလ်တွေအတွက်လဲဆိုလို့ရှိရင်အလုံးကြားဘူးကြပါတယ်။အနုရာဓယဟန်တို့ယမကယဟန်တို့နော်။အဲ့ဒီပုဂ္ဂိုလ်များအတွက်ကြတော့လည်းပဲဘာကိုအဓိကထားဟောလဲ။ဉာဏ်ကိုအဓိကထားဟောတယ်။ဝိပဿနာဉာဏ်ဖြစ်ဖို့အဓိကထားဟော။အဲ့တော့ဉာဏ်ကိုအဓိကထားဟောတယ်ဆိုတာဉာဏ်ဖြစ်ဖို့အဓိကထားဟောတာပေါ့။ဉာဏ်ဖြစ်ဖို့အဓိကထားပြီးတော့ဘာကမ္မထမ်းပြီးလဲယုံနံပါတယ်လေယုံနံကိုတန်းပြီးတော့ဟောတာနော်ဘာဖြစ်လို့လဲဝိပဿနာဉာဏ်ဖြစ်စေခြင်းလို့ယုတ်တရားနဲ့တရားကိုအဓိကထားပြီးတော့ဟောလိုက်ယုတ်တရားနဲ့တရားကိုအဓိကထားပြီးတော့ဟောတာဘယ်ပုံစံနဲ့ဟောတယ်လဲနော်အခုလောဘုန်းကြီးတို့ပြောနေသလိုဟာယုတ်စရာကဘယ်လိုပုံစံရှိတယ်နန္ဒရာကဘယ်လိုပုံစံရှိတယ်ဒီလိုဟောနေတာမဟုတ်ဘူးယောသဘောနာသဘောခန္ဓာသဘောကိုသိအောင်မြတ်စွာဘုရားကပဋိစ္စသမုပ္ပါဒ်တရားကိုတန်းပြီးတော့ဟောလိုက်တာမတူဘူးနော်ပဋိစ္စသမုပ္ပါဒ်တရားကိုတန်းပြီးတော့ဟောလိုက်ခြင်းဒီဘာသိစေခြင်းလို့ပါလဲယောနံခန္ဓာအကြောင်းကိုသိစေခြင်းလို့ဘာဖြစ်လို့ယောနံခန္ဓာကိုတန်းပြီးတော့ဟောရတာလဲဝိပဿနာဉာဏ်တန်းပြီးတော့ဖြစ်စေခြင်းလို့နော်အဲဒီလိုတန်းပြီးတော့ဖြစ်စေခြင်းလို့ဆိုတော့ဒီနေရာမှာသမာဓိအကုအညီဘလောက်အထိယူတယ်လဲဆိုတဲ့ပြဿနာမတွေ့ရဘူးနော်သမာဓိဘလောက်အထိယူတယ်လဲဆိုတဲ့အနေအထားမျိုးမတွေ့ရပါဘူးယူသဘောကိုသိအောင်ကြိုးစားနာသဘောကိုသိအောင်ကြိုးစားယုံနာအကြောင်းကိုသိဖို့ပရိစ္ဆသမုပ္ပါဒ်တရားကိုဟောလိုက်တယ်ပရိစ္ဆသမုပ္ပါဒ်တရားကိုဟောလိုက်တာနဲ့တပြိုင်နက်ပရိစ္ဆသမုပ္ပါဒ်တရားမှာကြည့်ကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်မတွေ့ဘူးသတ္တဝါမတွေ့ဘူးဘာပဲတွေ့လဲယုံနာပဲတွေ့တယ်ဟုတ်လားအတိတ်တုန်းကလည်းဘာတွေပဲရှိယုံနာပဲရှိတယ်အတိတ်ယုံနာကြောင့်ပြိဿုပ္ပံမှာဖြစ်လာတယ်ပြိဿုပ္ပံမှာဖြစ်လာတာကလည်းဘာတွေပဲဖြစ်ယုံနာတွေပဲဖြစ်တာပဲနော်အေးပြိဿုပ္ပံမှာအကြောင်းတရားတွေထပ်မှန်ပြီးတော့လောက်ကြအောင်မယ်ဆိုရင်အနာဂတ်မှာလည်းထပ်ပြီးတော့မပြေဘူးလားဖြစ်အောင်မလားဖြစ်တော့လည်းဘာတွေဖြစ်မှာလဲယုံနာတွေပဲဖြစ်မှာပဲအတိတ်မှာလည်းယုံနာပြိဿုပ္ပံမှာလည်းယုံနာအနာဂတ်မှာလည်းယုံနာပရိစ္ဆသမုပ္ပါဒ်တရားတော်အစအဆုံးလိုက်ကြည့်လိုက်မယ်ဆိုရင်ပုဂ္ဂိုလ်တ attva တစ်ခုမှမပါဘူးလူနေတဲ့ဓမ္မတွေတစ်ခုမှမပါဘူးဘာတွေပဲတွေ့လဲ ယုံနာတွေပဲတွေ့တာပဲဟုတ်လားအဲဒီလိုတွေ့တဲ့ယုံနာတွေထဲမှာတကယ်တမ်းဝိပဿနာရှုရမယ့်ယုံနာကအတိယုံနာလည်းမဟုတ်ဘူးအနာကယုံနာလည်းမဟုတ်ဘူးဘယ်ယုံနာပါလဲပိစ္ဆောပယုံနာပိစ္ဆောပယုံနာဆိုတော့ဝိညာဏယုတ်သလာယရဏဖတ်တာဝေဒနာနော်အဲဒီဝိညာဏယုတ်သလာယရဏဖတ်တာဝေဒနာကိုဟောတဲ့အခါမှာဒီတိုင်းပြောမယ်ဆိုလို့ရှိရင်တော့ဒါလောက်ပဲသိမှာပေါ့လေးလေးနက်နက်ဒီထဲမှာထိုးဖောက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ကြည်ကြည်ပြက်ပြက်ဖြတ်ကျက်ပြီးတော့ကြည့်လိုက်မယ်ဆိုရင်သလာယရဏဆိုတာမရှိဘူးလားရှိသလာယရဏကိုကြည့်လိုက်မယ်ဆိုရင်မျက်စိနာတကောလျာကိုစိတ်ဆိုတဲ့ဓာရ6ပါးတနည်းအားဖြင့်အတွင်းအယရဏ6ပါးဒီလောက်နဲ့သိစေခြင်းလို့သလာယရဏကိုဟောတာမဟုတ်ပါဘူးအတွင်းအာယရဏရှိရင်အပြင်အာယရဏနဲ့တိုက်မယ်အတွင်းအာယရဏနဲ့အပြင်အာယရဏပေါင်းရင်ဆယ်နှစ်ပါးဖြစ်မယ်အဲဒီဆယ်နှစ်ပါးသည်အာယရဏဆယ်နှစ်ပါးဒါကိုလည်းသိစေခြင်းတယ်ဟုတ်တယ်မလားအဲဒီအတွင်းအာယရဏနဲ့အပြင်အာယရဏတိုက်တဲ့အခါကျတော့ဗာစိတ်တွေပေါ်မလဲဝိညာဉ်စိတ်တွေပေါ်မယ်ဝိညာဉ်စိတ်ဘယ်နှပါးလဲ6ပါးအတ္တယရဏက6ပါးအပ္ပယရဏက6ပါးဝိညာဉ်စိတ်က6ပါးပေါင်းတော့18ပါးအဲ့ဒီ18ပါးဒီတရားတရားတွေလားဓာတ်တရားတွေလားဓာတ်တရားတွေနော်မျက်စိကြည့်ရယ်မြင်စိတ်ရယ်မျက်စိကြည့်ရယ်အစင်းရယ်မြင်စိတ်ရယ်ဒီတ3ပါးကတတွဲနားကြည့်ရယ်အသံရယ်ကြားစိတ်ရယ်ဒီတ3ပါးကတတွဲနှာခေါင်းကြည့်ရယ်အနံ့ရယ်နာစိတ်ရယ်ဒီတ3ပါးကတတွဲလျှာကြည့်ရယ်အရသာရဲ့စားစိတ်ရဲ့ဒီတာသုံးပါးကတတွဲကာယကြည်ရဲ့ဒွိဋ္ဌိဇာရဲ့ဒွိဋ္ဌိစိတ်ရဲ့ဒီတာသုံးပါးကတတွဲမနောရဲ့ဒွိဋ္ဌိဇာဒွိတော်ဇာရဲ့ဒွိတော်ဉာဏ်စိတ်ဒီတာသုံးပါးကတတွဲအာလုံးပေါင်းလိုက်တော့ဓာတ်ဘယ်နှပါးလဲဓာတ်18ပါးရှိတယ်အဲ့ဒီဓာတ်18ပါးထဲမှာဆက်ဆက်ရဆက်ဆက်ရအပြင်ဝိညာဉ်ကောပါမသွားဘူးလားနာယောက်တွေကောပါမသွားဘူးလားဖတ်တာလဲပါသွားတာပဲဝေဒနာလည်းအာတဏ္ဍရဥပါရဏုကံဒီကောပါသွားတာပဲဟုတ်တယ်မလားအဲ့ဒီတရားတွေအားလုံးဒီတက်တွေတက်မှာအားလုံးအသေးသေးပါဝင်သွားကြတာပဲအဲ့ဒီတရားအားလုံးဒီတရားတရားတွေလားရှုကံတရားတွေလားဒီတော့ပရိစ္ဆသမုပ္ပံအပေါ်ယံနေနဲ့ကြည့်မယ်ဆိုရင်ဝိညာဉ်နာယုသလယရဏဖတ်တာဝေဒနာခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးဒီတရားလားရှုကံတရားလားအဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်ဝိညာဉ်သိပါခန္ဓာဝိညာဉ်နဲ့ခန္ဓာနာမ်သိပါခန္ဓာနာမ်သိပါခန္ဓာပြောပြီးသားနော်ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာယုတ်သိပါခန္ဓာရုပ်ခန္ဓာကတ္တလာယရဏကြတော့6ပါး6ပါးနဲ့ပြောမယ်ဆိုရင်ဘာခန္ဓာသလာယရဏမှာမျက်စိကြည့်ရှိတဲ့ဘာခန္ဓာနာကြည်ပါခန္ဓာနှာခေါင်းကြည်ပါခန္ဓာလျှာကြည်ပါခန္ဓာကိုယ်ရဲ့ကြည်ပါခန္ဓာစိတ်ကဝိညာဉ်နဲ့ခန္ဓာဟုတ်ပြီနော်ဖတ်တာကြည်ပါခန္ဓာသင်္ခါရခန္ဓာဘာခန္ဓာပါလဲဝေဒနာကြည်ပါခန္ဓာအာလုံးပေါင်းတော့ဝိညာဏယောတ္တရဏဖတ်တာဝေဒနာသည်အဘိဓမ္မာတိခန္ဓာ၅ပါးထဲမှာမဝင်မလားဝင်သွားလားအဘိဓမ္မာတိခန္ဓာ၅ပါးကဘယ်သူတွေပါလဲရူပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာအဲ့ဒီတရားတွေသိလိုက်ရတာဒီတဲ့တခြားကြောင့်သိတာလားပရိစ္ဆသမုပ္ပါဒ်လေးလာလို့သိတာလားပရိစ္ဆသမုပ္ပါဒ်လေးလာလိုက်တဲ့အခါကျတော့ဒီခန္ဓာတွေကဘလူဒီခန္ဓာတွေဘာကြောင့်ဖြစ်တယ်လဲဒီခန္ဓာတွေဘယ်နေရာမှာဖြစ်တယ်လဲဘယ်နေရာမှာပြတ်တယ်လဲမသိရဘူးလားသိရရောဌာနပြောရင်တော့ဟာရုပ်ဆိုတာရူပခန္ဓာဒါလောက်ပဲသိမှာပေါ့ဟုတ်တယ်မလားဟာဝရဏကဝရဏခန္ဓာဒါတော့ပဲသိမှာပေါ့နော်ဘယ်နေရာမှာဖြစ်တဲ့ဘာကြောင့်ဖြစ်တဲ့ဘလို့ဖြစ်တဲ့သိပါမလားအခုပရိသတ်သမမလေးလာလိုက်တဲ့အခါကျတော့ဘုန်းကြီးပရိသတ်တွေရုပ်ဆိုတာတခြားလားဖောက်ပြန်တဲ့သဘောတရားလားအဲ့ဒီဖောက်ပြန်တဲ့သဘောတရားလေးတဲ့နော်မိမိတဏ္ဍမှာမျက်စိကြည့်တာဖြစ်တယ်ဆိုရင်အစင်းနဲ့မတိုက်ဘူးလားတိုက်ဟောဒီလိုဆိုတော့မျက်စိကြည့်သည်အစင်းနဲ့တိုက်ပြီးတော့တစ်ချိန်ထဲမှာဖြစ်နေတာဟုတ်တယ်မလားအဲ့လိုဖြစ်တဲ့အခါကျတော့ဟောမြင်စိတ်ကလေးမဖြစ်ဘူးလားဖြစ်လားမြင်စိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာမြင်စိတ်ခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်လိုကြောင့်ဖြစ်ရုပ်ဘက်ခန္ဓာကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်တော့ဟောဘယ်လိုကြောင့်ဖြစ်တယ်ဆိုတဲ့အဖြစ်မထွက်ဘူးလားထွက်သွားလား အဲ့ဒီမျက်စိခန္ဓာဒီဗဏ္ဍာမှာဖြစ်တော့မျက်စိချင်းမှာဖြစ်တယ်ဒီတော့ဗဏ္ဍာမှာဖြစ်တယ်ဆိုတဲ့ဖြေလည်းမရဘူးလားရအဲ့ဒီလိုဖြစ်တဲ့အခါကျတော့မျက်စိချင်းရဲ့မြင်စိရဲ့ဆင်းရဲသုံးပါးပေါင်းလာသည်ဖတ်တာဘယ်လိုပါလဲအဲ့ဒီဖတ်တာဒီဘယ်လိုနဲ့တွဲဖြစ်တော့မြင်စိနဲ့တွဲဖြစ်တယ်ဘယ်လိုနဲ့တွဲဖြစ်တော့အဲ့ဖတ်တာဖြစ်ပြီးတဲ့အခါကျတော့ဖတ်တာကြောင့်ဘယ်လိုဖြစ်တော့ဝရဏကလည်းဘလုံးနဲ့တွဲဖြစ်တော့မြင်စိတ်ညာပဲတွဲဖြစ်တာပဲဟုတ်တယ်မလားဒီတော့ဘလုံးဖြစ်တယ်လဲဆိုရင်မြင်စိတ်ဒီဘလုံးဖြစ်တယ်လဲဆိုရင်အော်ဖတ်တာတို့ဝရဏတို့ဆိုတဲ့စတိသိတ်တွေနဲ့တွဲဖြစ်တာပေါ့ဒီလိုအဓိပ္ပာယ်လေးမရဘူးလားရလားကဲပြန်ပြောပါမြင်စိတ်ဆိုတဲ့တရားသည်ဘလုံးကြောင့်ဖြစ်တော့မျက်စိအကျဉ်းနဲ့အစင်းဆိုတဲ့ရုပ်ပဲခန္ဓာကြောင့်ဖြစ်တယ်ဟုတ်တယ်မလားဘယ်နေရာမှာဖြစ်တော့မျက်စိအကြည့်မှာဖြစ်တယ်ဘလို့ဖြစ်တော့ဖတ်တာတို့ဝရဏတို့ဆိုတဲ့စတိသိတ်တွေနဲ့ပေါင်းပြီးတော့အတူတူဖြစ်တာဒီလိုမသိရဘူးလားသိရလားအဲဒီလိုသိလိုက်ရပြီဆိုတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေဝိပဿနာရှုတဲ့အခါမှာအေးတို့ကတော့မြင်စိတ်ပဲရှုမယ်ဝရဏမရှုဘူးလို့ခွဲထားလို့ရပါအာတို့ကတော့ဝရဏပဲရှုမယ်မြင်စိတ်မရှုဘူးလို့ခွဲထားလို့ရပါမလားဘာကြောင့်လဲအတူတူဖြစ်လို့ဘာကြောင့်ပါလဲဒါပရိစ္ဆသမုပ္ပါနားလည်းမှဒီသဘောသိတာနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်အဲ့ဒီမြင်စိတ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့အဲ့ဒီတရားတွေသည်ဗမာမိတော့မျက်စိအကြည့်ဓာတ်မှမိတယ်ဗမာမိတော့ဒီတော့မျက်စိကြည့်တာကလေးရှိတဲ့အချိန်မှာမြင်စိတ်ခန္ဓာတွေဖြစ်တယ်မျက်စိကြည့်တာကလေးပြတ်သွားတဲ့အချိန်မှာမြင်စိတ်ခန္ဓာမရှိဘူးဒီလိုမလားအဲ့ဒီတော့မြင်စိတ်ခန္ဓာကြည့်လိုက်တော့မယ်မြင်စိတ်ခန္ဓာကိုကြည့်နေပြီဆိုရင်မျက်စိကြည့်တဲ့ခလေးကလည်းပဲမြင်စိတ်ခန္ဓာနဲ့တွဲပြီးတော့မပြေဘူးလားဖြစ်နေဖြစ်နေတာပေါ့အဲ့ဒီတော့ဖြစ်နေတဲ့ဆိုရင်မျက်စိကြည့်တဲ့ကိုသဘောပေါက်လိုက်တာနဲ့တပြိုင်နဲ့အဲမြင်စိတ်ခန္ဓာသဘောပေါက်လိုက်တာနဲ့တပြိုင်နဲ့မျက်စိကြည့်တဲ့ကိုလည်းတပြိုင်နဲ့သဘောပေါက်ပြီးတော့မပြေဘူးလားဖြစ်သွားတာဖြစ်သွားတာပေါ့ဒီလိုဆိုရင်ရုပ်သာရှုမယ်နာမရှုနာသာရှုမယ်ရုပ်မရှုဆိုတာဟာလည်းပဲတကယ်တော့လွတ်တိကြတော့လွယ်ပါ့ရုပ်တယ်ဘလို့ပဲဖောက်ပြန်ဖောက်ပြန်နာမပါပဲနဲ့အဲ့ဒီရုပ်ရဲ့သဘာဝကိုသိပါမလားဖော်ပြန်တာကဥပမာနာရီဆိုကြပါစို့နော်နာရီဒီဘလူတွေဖော်ပြန်နေတာလေနာရီဒီရုပ်တွေဖော်ပြန်တာဘလောပဲရုပ်တွေကနာအောင်ကျင်အောင်ဖော်ပြန်ပြနေပေမဲ့လို့လည်းပဲနတ်တရားသာမရှိဘူးဆိုရင်နာရီကျင်တာသိပါဘလူရှိလို့သိတာလေအဲ့နာရှိလို့သိတာဘောနော်ဒီတော့ရုပ်တရားကိုရှုရင်သူ့ကိုသိတဲ့နာကောဒီထဲမှာတပေါင်းနဲ့မပါဘူးလားပါလားကဲနာကိုရှုတဲ့အခါကျတော့လည်းပဲဘုန်းတော်ပရိသတ်တွေနာဆိုတဲ့အသိကလေးဖြစ်နေပြီဆိုကြပါစို့နာဆိုတဲ့အသိကလေးဘလောက်ပဲဖြစ်ဖြစ်ယောဂသာမဖောက်ပြန်မှုဆိုရင်နာရဲကျင်တယ်ဆိုတာရှိပါနာကဘလောက်ပဲသိသည်နာရဲကျင်တယ်ဆိုတာဘလူကဖောက်ပြန်လို့သိရတာတော့ဒီတော့ဖောက်ပြန်တဲ့ယောက်ရဲ့သိတဲ့နာရဲ့အပြန်အလှန်တဘောင်းနဲ့မပြေဘူးလားဖြစ်နေနလကလာပိသုတ်တံမှာအရှင်သာရိပုတ္တရာဗြဟ္မကြီးဒီတိုင်းမှာဟောကြားထားတယ်ဟုတ်တယ်မလားနလကလာပီဆိုတာကတော့နလဆိုတာကတော့ကျူရိုးပေါ့အခုကနေတာလည်းအဖြစ်ပြောမယ်ဆိုလို့ရှိရင်ဒေါချောင်းကလေး၃ချောင်းလို့မှတ်လိုက်ပေါ့နော်ဒေါချောင်းကလေး၃ချောင်းမြေပြင်ပေါ်မှာထောင်ထားကြည့်ဒေါချောင်းနဲ့ဒေါချောင်းမှီးပြီးတော့ထောင်ထားလိုက်တဲ့အခါကျတော့ဒေါချောင်းကလေး၃ချောင်းမမမမမြေပြင်ပေါ်ထောင်လို့မရဘူးလားရဒေါချောင်းအဲ့ဒီ၃ချောင်းနဲ့ကဒေါချောင်းဖယ်လိုက်မယ်ဆိုရင်ဘယ်နဲ့လဲဒေါချောင်းနဲ့နဲ့ထောင်လို့ရပါမလားဒေါချောင်းနဲ့ဆိုရင်ပိုဆိုးတာပေါ့ဟုတ်တယ်မလားအဲ့ဒီတော့ဒီနေရာမှာထောင်လို့ရမို့ဆိုတာကအနည်းဆုံးတော့ဘယ်နှချောင်းလို့လဲတော့သုံးချောင်းလို့လေနော်အဲ့ဒါကြောင့်မလို့အဲ့ဒီတော့သုံးချောင်းထဲမှာတစ်ချောင်းမရှိရင်ကျန်တဲ့တစ်ချောင်းလည်းပဲမဖြစ်နိုင်မဖြစ်နိုင်သလိုတဲ့နော်ရုပ်ရယ်စိတ်ရယ်ဖတ်တာဝိရဏစားတဲ့စေတသိက်တွေရယ်တရားဘယ်နှမျိုးလဲသုံးမျိုးစိတ်စရာကတခြားလားဝိညာဉ်လားဖတ်တာစေတသိက်ဝရဏစတိတဲ့စသည်တွေကတခြားလားနာလားယောကတခြားလားယုတ်လားယုတ်ပဲเนาะဒီတော့ဝิญญาณရဲ့နာရဲ့ယုတ်ရဲ့တရားဘယ်နှမျိုးလဲအဲ့ဒီတရားသုံးမျိုးရှိပါတယ်တဲ့အရှင်သာရိပုတ္တရာမထေရကြီးကပြောတယ်အရှင်မဂုတိကမထေရကြီးကငါရှင်တဲ့ယုတ်ရဲ့ဝิญญาณရဲ့နာရဲ့ယုတ်ရဲ့တရားသုံးမျိုးရှိပါတယ်တဲ့ဝิญญาณသရာကတခြားလားစိတ်လားနာသရာကဘာလဲစေတသိက်ဘောနာသရာကဘာလဲဖတ်တာတို့ဝေဒနာတို့တဏှာတို့ဥပါဒဏ်တို့ဒါတွေကစေတသိက်တွေမဟုတ်လား
နောက်ပြီးတော့နောက်တစ်ခုကဘာလဲရုပ်တရားဘယ်နှမျိုးလဲအဲ့ဒီတရား၃မျိုးရှိပါတယ်တဲ့အဲ့ဒီတရား၃မျိုးရှိတဲ့အထက်မှာဝိညာဉ်ရှိလို့နာယောဖြစ်တယ်နာရှိလို့ဝိညာဉ်နဲ့ယောဖြစ်တယ်ယောရှိလို့လည်းပဲဝိညာဉ်နဲ့နာဖြစ်တယ်အချင်းချင်းအပြန်အလှန်မိညာမိညာပြုတ်ပြီးတော့ဖြစ်နေကြတာပါတဲ့ဒီလိုဟောခဲ့တာနော်အဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေကအဲ့ဒီ၃မျိုးကိုတစ်ခုချင်းတစ်ခုချင်းခွဲရှုလို့လွယ်ပါ့မလားပရဏာကြတာကိုကြည့်ပြီးတော့သာဟာတို့ကယောရှုတာအာတို့ကနာရှုတာဒါကအာတို့ကဆေရှုတာဒီလိုပြောချင်းပြောပေါ့ပရဏာကြတာကိုကြည့်ပြီးတော့ပြောချင်းပြောလို့ရပါတယ်ဒါပေမဲ့ကျန်တဲ့တရားတွေလုံးဝမပါအောင်ရှုလို့တော့မရပါဘူးဒီလိုမလားဒါကတခြားနားလည်လို့လားပရိစ္ဆေသမုပ္ပါနားလည်လို့လားပရိစ္ဆေသမုပ္ပါနားလည်မှဒီသဘောတွေသိတာမဟုတ်လားကဲကောင်းပြီဒါဖြစ်ရင်ခန္ဓာ၅ပါးသိရပြီအာယတန၁၂ပါးကိုမသိရဘူးလားသိရတယ်ဓာတ်၁၈ပါးကိုမသိရဘူးလားသိလိုက်ရတာပဲအိန္ဒိယ၆ပါးကိုမသိရဘူးလားဒါလည်းသိရတာပဲနော်အိန္ဒိယ၆ပါးဆိုတာဘယ်လိုတွေပါလဲမျက်စိအိန္ဒိရေနားအိန္ဒိရေနှာခေါင်းအိန္ဒိရေလျှာအိန္ဒိရေကိုယ်အိန္ဒိရေစိတ်ဘယ်နှပါလဲအဲ့ဒီ6ပါးကိုသိလို့ရှိရင်ဘုန်းကြီးတို့ပြိတ္တတည်းဩဒီအိန္ဒိရေ6ပါးကနေပြီးတော့အပြင်ပါကအာယုန်နေနဲ့တိုက်လို့ဝိညာဉ်တဲ့စိတ်တွေပေါ်တယ်စတိစိတ်တွေပေါ်တယ်ဒီအိန္ဒိရေ6ပါးကိုလုံးကြောင်မဆောင်ထိမှုဆိုလို့ရှိရင်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒနာကိလေသာတရားလေးတွေမပြေဘူးလားဖြစ်ကိလေသာတရားလေးတွေသာဖြစ်လာပြီဆိုရင်ကာမဘဝဆိုတဲ့ကံတွေကမပြေဘူးလားဖြစ်မှာလားကံတွေဖြစ်လာပြီဆိုရင်ဇာတိပရိသန်တွေမဆက်ဘဲနေမှာလားဆက်မှာလားဇာတိပရိသန်တွေမဆက်စေချင်ပါဘူးဆိုရင်ဘုန်းတော်ပရိသတ်တွေကဘယ်နေရာကနေစောင့်ပြီးတော့ထိမ့်သိမ်းဆောင်ရှောက်ရမှာလဲအိန္ဒိရိဘယ်နေရာကလဲအိန္ဒိရိမျက်စိနာနဲ့ကောင်လျာကိုစိတ်ဆိုတဲ့အဲ့ဒီအိန္ဒိရေကနေပြီးတော့တတိလေးကိန်းထားလိုက်မယ်ဆိုရင်မျက်စိကြည်တမှမြင်စိတ်ပေါ်တယ်ဖတ်တာပေါ်တယ်ဝေဒနာပေါ်တယ်မသိရဘူးလားသိရအိန္ဒိရေကိုဘုန်းတော်ပရိသတ်တွေကလုံးကြောင်မဆောင်ဘူးလုံးကြောင်မဆောင်ဘူးတရားဘာပြောတာလဲတတိမထားပဲနေလိုက်တာဟုတ်တယ်မလားအဲ့ဒီတော့တတိမထားပဲနေလိုက်မယ်ဆိုရင်ဩဖတ်မြင်စိတ်ဖြစ်မယ်ဖတ်တာဖြစ်မယ်ဝေဒနာဖြစ်မယ်ဝေဒနာဖြစ်ပြီးတော့ဒီနေ့ရက်သွားမှလားဆက်အောင်မှလားဘယ်သူတွေဆက်မှလဲတဏှာဖြစ်မယ်တဏှာတွေဆက်မယ်ဥပါဒဏ်တွေဆက်မယ်ကမ္မဘဝတွေဆက်မယ်အဲ့လိုဆိုရင်နောက်ဘဝဇာတိပရိသန်တွေမရဘူးလားရမှာလားဒီတော့နောက်ဘဝဇာတိပရိသန်တွေမရခြင်းမူဒုက္ခချုပ်ရနိဗ္ဗာန်ချမ်းသာရခြင်းမှာလေဆိုရင်ဘယ်နေရာကနေစောင့်ဖမ်းရမှာလဲအိန္ဒိရေကနေစောင့်ဖမ်းဒီလိုမလားမျက်စိအိန္ဒိရေကနေစောင့်ဖမ်းနာအိန္ဒိရေနှာခေါင်းအိန္ဒိရေလျှာအိန္ဒိရေကိုယ်အိန္ဒိရေစိတ်အိန္ဒိရေအဲ့ဒီအိန္ဒိရေကနေစောင့်ပြီးတော့ဖမ်းလိုက်မယ်ဆိုရင်လာတဲ့ဖြစ်တဲ့ဖြစ်လိုက်တဲ့မြင်စိတ်ဖတ်တာဝေဒနာကြားစိတ်ဖတ်တာဝေဒနာတို့တို့တွေကတော့မဖြစ်ဘူးလားဖြစ်မှာလားသို့တော့မဖြစ်တဲ့မဖြစ်တဲ့တဏှာဥပါဒကံတွေတော့ဖြစ်ခွင့်ရပါမလားဘယ်လိုနဲ့စောင့်ထားလို့ပါလဲဘယ်လိုနဲ့စောင့်ကြည့်လို့လဲတတိတမာရီနဲ့စောင့်ကြည့်လို့ဘယ်လိုနဲ့စောင့်ကြည့်လို့တော့ဘယ်နေရာကနေစောင့်ကြည့်လို့လဲအိန္ဒိရေကနေစောင့်ကြည့်လို့ဒီလိုမလားအဲ့ဒီသဘောတရားတွေကလည်းပရိစ္ဆေသမုပ္ပါဒ်နားလည်းရင်သဘောမပေါက်ဘူးလားပေါက်အဲ့ဒီတော့ခန္ဓာကိုသိရမယ်၊နာယောကိုသိရမယ်၊ခန္ဓာကိုသိရမယ်။ဟုတ်လား။အာယတနာကိုသိရမယ်၊ဓာတ်ကိုသိရမယ်၊အိန္ဒိယကိုသိရမယ်။သစ္စာတရားကိုလည်းသိဖို့မလိုဘူးလားလို့လား။သစ္စာကဘယ်နှပါလဲ။ဘာသစ္စာတွေတော့အဲ့ဒီသစ္စာလေးပါးမှာအဓိကဘာသစ္စာကိုသိရမှာလဲ။ဒုက္ခသစ္စာစရာကတခြားလား၊ယုံနာခန္ဓာလား။ယုံနာခန္ဓာဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဖြစ်ပြတ်မှုဗာသိစာဒီတော့မိမိတို့ရဲ့သာနာမှာယုံနာခန္ဓာ၄ဒါဖြစ်မယ်ဆိုရင်ယုံနာခန္ဓာမှန်သမီးဗာသိစာ၄တော့ဒီတော့ဒီအတိပယ်တွေမသိရဘူးလားသိရလားအခုဝိညာဉ်ရဲ့နာယရုပ်ရဲ့သလာယရဏယဖတ်တာယဝရဏယအဲ့ဒီတရားတွေဒီဗာသိစာတော့ဒုက္ခသစ္စာဒီလိုမလားကဲဟိုဘက်ကကြည့်လိုက်တော့တဏှာဥပါဒကံဤမရှိဘူးလားရှိတယ်တဏှာဥပါဒကံကိုသမုဒိယသစ္စာနဲ့မပြဘူးလားပြထားလားသောသောအဲ့ဒီတဏှာဥပါဒကံကိုဘုန်းကြီးတို့ပရိသတ်တွေကဉာဏ်နဲ့သာရှုလိုက်နိုင်မယ်ဆိုရင်တဏှာဥပါဒကံကဖြစ်တယ်ပြတဲ့သဘောဖြစ်ပြီးရင်ပြတ်တတ်တဲ့သဘောမသိရဘူးလားသိရတဏှာဥပါဒကံတို့ရဲ့ဖြစ်ပြီးပြတ်တတ်တဲ့သဘောကဘာသစ္စာဘာသစ္စာတော့တဏှာရဲ့ဖြစ်ပြီးပြတ်တတ်တဲ့သဘောကဘာသစ္စာဒုက္ခသစ္စာ ဖြစ်ပြီးပြတ်တတ်တဲ့သဘောမို့လို့ဒုက္ခသစ္စာဒီလိုမလားဥပါဒံကလေးကလည်းဖြစ်ပြီးဒီတိုင်းဒီနေတာလားပြတ်သွားတာလားဖြစ်ပြီးပြတ်တတ်တဲ့သဘောမို့လို့ဘာသစ္စာဩကမ္မဘဝကလေးကလည်းဒီတိုင်းဒီနေတာလားဖြစ်ပြီးပြတ်သွားတာလားဖြစ်ပြီးပြတ်သွားတာတတ်တဲ့သဘောမို့လို့ဘာသစ္စာဒီလိုဆိုတော့တဏ္ဍာကိုသာဉာဏ်နဲ့ရှုလိုက်နိုင်မယ်ဆိုရင်တဏ္ဍာကဖြစ်ပြဲရှုတဲ့ဉာဏ်ကမဲ့ဖြစ်ပြဲကဒုက္ခသစ္စာရှုတဲ့ဉာဏ်ကဒီတော့တဏ္ဍာကိုရှုလိုက်နိုင်ရင်တဏ္ဍာကဘာသစ္စာတဏ္ဍာကိုဉာဏ်နဲ့ရှုနိုင်ရင်တဏ္ဍာကဘာသစ္စာတဏ္ဍာသည်ဘာသစ္စာအခုပဲပြောပြီးသွားပြီလေတဏ္ဍာကိုဉာဏ်နဲ့ရှုလိုက်ရင်တဏ္ဍာသည်ဒီတိုင်းဒီနေတာလားဖြစ်ပြီးပြတ်တာလားဉာဏ်နဲ့ရှုလိုက်တော့ရိုးရိုးမြင်တာလားဖြစ်ပြက်မြင်တာလားဖြစ်ပြက်မြင်ရင်ဖြစ်ပြက်ဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာအဲ့ဒါကြောင့်မလို့တဏ္ဍာကိုဖြစ်ပြက်ရှုရင်တဏ္ဍာကဘာသစ္စာဒုက္ခသစ္စာပေါ့ဖြစ်ပြက်မရှုဘဲထားရင်တဏ္ဍာကဘာသစ္စာသမုဒိယသစ္စာဖြစ်ပြက်မရှုဘဲထားတော့တဏ္ဍာသည်နောက်ထပ်ဒုက္ခသစ္စာရဖို့ကျေစုမပြုမလားပြုပေးမလားဒုက္ခသစ္စာရအောင်ကျေးဇူးပြုပေးလိုက်ရင်ဒုက္ခသစ္စာရအောင်တရားမို့လို့သူကသမုဒိယသစ္စာဖြစ်သွားတာပေါ့ဒီလိုမလားသူကိုရှုလိုက်တဲ့အခါကျတော့သူဒီဒုက္ခသစ္စာရအောင်လုံးပိနေတယ်ဆိုရင်ရှိသေးရလားမရှိတော့မရှိတော့သမုဒိယသစ္စာဟုတ်သေးလားမဟုတ်တော့ဘူးဆိုရင်တဏ္ဍာကဘာသစ္စာရှုတဲ့ဉာဏ်ကမရှုဘဲထားရင်တဏ္ဍာကဘာသစ္စာနောက်ထပ်ပေါ်လာလေတဲ့ဇာတိသရမရဏကဘာသစ္စာဒုက္ခသစ္စာဒီလိုဖြစ်တာကိုဟုတ်တယ်မလားအဲဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာဘယ်ယုတ်ဘယ်နာဘယ်ခန္ဓာပဲပေါ်ပေါ်အဲဒီယုတ်နာခန္ဓာတွေတည်းတခြားကိုမိဖြစ်တာလားအိန္ဒိရ6ပါးမိဖြစ်တာအဲဒီအိန္ဒိရ6ပါးကသာစောင့်ပြီးတော့ဖန်လိုက်မယ်ဆိုရင်ဘုန်းကြီးတို့ပြိတ္တတွေဘယ်ယုတ်ဘယ်နာပဲပေါ်ပေါ်ပေါ်တမယုတ်နာမသိရဘူးလားသိရအဲဒီလိုသိလိုက်ပြီဆိုရင်ယုတ်တရားပေါ်လဲယုတ်တရားကိုသိယုတ်တရားကဖြစ်ပြက်ရှုတဲ့ညာကမဲ့နတရားပေါ်လဲနတရားကိုသိနတရားကဖြစ်ပြက်ရှုတဲ့ညာကမဲ့ဒီလိုမလားအဲဒီလိုသာသိသားမယ်ဆိုရင်နဲ့ဖြစ်ပြက်နေမဲ့ဖြစ်ပြက်နေမဲ့ကြိုက်သားပြီဆိုရင်ဖြစ်ပြက်မြင်ဖြစ်ပြက်မုံဖြစ်ပြက်ဆုံးတဲ့အချိန်မှာတခြားရမလားမညာဘုညာရအဲဒီလိုနိလန်းလေးတွေသိအောင်နဲ့ပရိစ္ဆသမုပ္ပါဒ်တရားကကျေးဇူးမပြုဘူးလားပြုပေးလားပြုပေးတာပေါ့နော်အဲဒါကြောင့်မလို့ဝိပဿနာရဲ့ရှုခံတရားတွေအားလုံးဟောဒီပရိစ္ဆသမုပ္ပါဒ်ထဲမှာလေလာလို့မရဘူးလားရလားရတာပေါ့နော်အဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကိုအဓိကထားပြီးတော့ဟောကြားနေခြင်းသည်တခြားသီးဖို့လားယုတ်နာခန္ဓာသီးဖို့လားတခြားသီးဖို့လားအရှုကံတရားသီးဖို့လားအရှုကံတရားကိုတခြားနဲ့သိရမလားဉာဏ်နဲ့သိရမလားဉာဏ်နဲ့သိရမှာကိုနော်ဉာဏ်နဲ့သိပြီဆိုတဲ့ကုကသတိသမารီတို့ရဲ့အခက်ကဏ္ဍသည်ရှေ့တန်းမှာရောက်နေတာလားနောက်ရောက်သွားတာလားသတိသမารီအခက်ကဏ္ဍလေဘုဒ္ဓကိုရှင်းရတယ်လိုက်တာလေဉာဏ်ကိုရှင်းရတယ်လိုက်တာဗောဒီလိုမလားအဲဒီတော့ဉာဏ်ကိုရှင်းရတယ်လိုက်တဲ့အခါကျတော့မှမြတ်စွာဘုရားကအနုရာဒာတို့ယမကတို့ကိုပရမသုံးနော်အနုရာဒာပေါ့လေယမကကိုဟောတာကတော့ရှင်သာတိဘုရားဗြိမကြီးကဟောတာပါဟုတ်တယ်မလားအဲဒီတော့မြတ်စွာဘုရားကအနုရာဒာကိုဟောတယ်ဗတရားဟောလေပရိစ္ဆသမုပ္ပါဒ်တရားအဲဒီပရိစ္ဆသမုပ္ပါဒ်တရားကိုဟောလို့အရှုကံခန္ဓာသိပြီဆိုတဲ့အခါကျတော့မှအယုကခန္ဓာသိပြီဆိုတဲ့အခါကျတော့မှမြတ်စွာဘုရားကယမအနုဒါရကိုမေးတယ်စေတနုဒါရမင်းရုပ်တင်တာနေသိပြီကွာတဲ့ရုပ်သဘောနဲ့သဘောတွေသိပြီသိပြီဆိုတဲ့အခါကျတော့မင်းကငါမေးမယ်ရုပ်သည်မြဲသလားမမြဲဘူးလားမမေးဘူးလားမေးလားမေးတယ်နော်ဘယ်လိုမေးတော့ရုပ်သည်မြဲသလားမမြဲဘူးလားဒီလိုမေးတာကိုပြီးတော့ဝေဒနာသည်မြဲသလားမမြဲဘူးလားမမြဲဘူးလားသင်ညာသည်မြဲသလားမမြဲဘူးလားသင်္ခါရသည်မြဲသလားမမြဲဘူးလားဝိညာဉ်သည်မြဲသလားမမြဲဘူးလားဒီမေးခွန်းကလေးတွေမေးတာမို့လားတဖောင်းကြောင့်ပရိသတ်တွေစဉ်းစားကြည့်သမအောင်ရုပ်သည်မြဲသလားမမြဲဘူးလားလို့မေးတဲ့အချိန်မှာနော်ကိုချင်းစာကြည့်အနုရာဓာသည်ရုပ်ကောသာမသိဘူးဆိုရင်ဘယ်လိုလုပ်ဖြစ်မလဲဖြစ်ရမလားမြတ်စွာဘုရားကဘယ်လိုမေးလဲရှင်သာရုပ်သည်မြဲသလားမမြဲဘူးလားဒီလိုမလားရုပ်အကြောင်းသာမသိဘူးဆိုရင်အနုရဒဖြစ်တတ်ပါအနုရဒဘယ်လိုပြန်ဖြစ်လဲမမြဲပါဖြစ်ရဘာဖြစ်လို့ဖြစ်နေတာတော့ရုပ်အကြောင်းသိထားလို့ဘာဖြစ်လို့တော့ရုပ်သည်ပညာလားပရမတ်လား ယောတိပညာလားပရမလားပရမပညာလားပရမလားပရမပရမတရားတရားလားသဘောလေးလားအဲ့ဒီသဘောတရားလေးတွေမြဲသလားမမြဲဘူးလားပညာဆိုမြဲမှာပေါ့ဟုတ်တယ်မဟုတ်လားပညာဆိုရင်ဒီတော့အနုရာဓာတိယောဆိုတဲ့နာမည်ပညာကြီးကိုကြည့်ပြီးတော့ဖြေတာလားသဘောလေးကိုကြည့်ပြီးတော့ဖြေတာလားပညာဆိုတဲ့နာမည်ပညာကြီးကတော့မမြဲဘူးလားမြဲလားမြဲတယ်လားမမြဲဘူးလားမြဲလားသူရဲ့သဘောတရားကလေးကမြဲလားမမြဲဘူးနာမည်ပညာကသာမြဲခြင်းမြဲမဲ့သဘောကမမြဲဘူးဒီလိုမလားအဲ့ဒီမမြဲတဲ့သဘောကိုတဲ့အနုရာဓာကြိုတင်ပြီးတော့မသိဘူးလားသိတာကြိုတင်သိတာကရုပ်ရဲ့သဘောဝေဒနာရဲ့သဘောမြတ်စွာဘုရားမေးလိုက်တဲ့အခါကျတော့မှန်လားပါမမြဲပါဘုရားအဲ့ဒီလိုမမြဲပါဘုရားလို့ဖြေလိုက်နေတာသည်ကြိုတင်သိလို့လားအခုမှရှုလို့လားမမြဲတဲ့သဘောကြိုတင်သိထားလို့ဖြေနိုင်တာလားအခုမှရှုလို့ဖြေနိုင်တာလားဘယ်လိုထင်တော့ကြိုတင်သိထားတာဆိုရင်မြတ်စွာဘုရားကမေးကြတော့မလို့ဘူးဟုတ်တယ်မလားမေးကြလို့သေးလားဘာဖြစ်လို့မေးတော့ကြိုတင်သိမထားလို့မေးတာပေါ့ဒီတော့မြတ်စွာဘုရားကမေးတဲ့ चित्त ယုတ်တိယုတ်တိလို့ပြောလိုက်တာနဲ့တပြိုင်နက်အနုရာဓာတိယုတ်ကိုသိထားပြီနော်ဒါစာကဒီလောက်ပဲပါတာကိုအပြည့်စုံပြောမယ်ဆိုတော့ရှင်ခြေသာယုတ်ဆိုတာရှိတယ်မင်းသိသလားမှန်လားပါသိပါတယ်ဖေဟာဒီလိုဖြစ်ခြင်းဖြစ်မှာပေါ့နော်မင်းသိထားတဲ့ယုတ်ဒီမြဲသလားမမြဲဘူးလားဒီလိုမေးတာမဟုတ်လားအဲ့ဒီတော့အနုဒါရကမြတ်စွာဘုရားကမြဲသလားမမြဲဘူးလားလို့မေးတဲ့အချိန်မှာနာကတရားနာဉာဏ်ကခန္ဓာကြည့်တယ်အဲ့ဒီလိုခန္ဓာကြည့်တဲ့အခါကျတော့စောစောကလေးကယုတ်ရဲ့သဘောကိုသိထားတဲ့အခါကျတော့အော်ညာကလေးနဲ့ကြည့်လိုက်တဲ့အခါမှာမြဲတာတွေ့တာလားမမြဲတာတွေ့တာမမြဲတာတွေ့တဲ့အခါကျတော့မှအနုဒါရကဘယ်လိုပြန်ပြေတော့မမြဲပါဖေဟာဒီလိုဖြစ်တာမဟုတ်လားဖွင့်တော့ပြင်သားတွေလည်းအော်ဆရာသမားတွေကမေးတယ်ယုတ်ဒီမြဲသလားမမြဲဘူးလားဘယ်လိုဖြစ်တော့ကြည်ပြီးမှဖြေတာလားဟမ်ဘယ်လိုဖြေတော့ကြောက်ဘူးလားလို့ဖြေတာမဟုတ်လားမမြဲပါဖျားလို့သာဖြစ်လိုက်တယ်မမြဲတဲ့အနေစတကယ်တွေ့ပြီလားဒီလိုဆိုမဟုတ်သေးဘူးနော်ဒီလိုဆိုတော့မဟုတ်သေးဘူးအနုဒါရကတကယ်မြင်လို့ပြောတာမလားဒီတော့ယောသည်မြဲသလားမမြဲဘူးလားလို့မေးတဲ့အချိန်မှာနာကတရားနာဉာဏ်ကပဲကြည့်ခန္ဓာကြည့်တဲ့အခါကျတော့မမြဲတာမတွေ့ရဘူးလားတွေ့ရတွေ့တဲ့အခါကျတော့မမြဲပါဖျားဒီလိုမလားအဲ့ဒီလိုနဲ့ယုံလည်းမမြဲဝေဒနာလည်းမမြဲအဲတင်ညာလည်းမမြဲတဲ့သဘောကိုတွေ့တော့နေစလားအနေစလားအနေစသည်ဖြင့်ဒုက္ခလားဒုက္ခလားဒုက္ခသည်ဖြင့်အတ္တလားအနတ္တလားအနေစဒုက္ခအနတ္တဖြစ်ပြမြင်တဲ့သဘောမဖြစ်ဘူးလားဖြစ်တော့ဖြစ်ပြမြင်ကနေဖြစ်ပြမို့ဖြစ်ပြဆုံးတဲ့အခါကျတော့ဟောအနုရာဓသောတာပန်မဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတာဘောဒီလိုမလားအဲ့ဒါဖြစ်အောင်မြတ်စွာဘုရားတခင်ကရောမြတ်ကြီးကသမာဓိကိုအဓိကတာဟောနေတာလားပညာရဲ့ခက္ကနာအဓိကတာဟောနေတာပညာရဲ့ခက္ကနာအဓိကတာဟောတာယုံနာကြောင့်အဓိကတာဟောတာနော်အခုနာတော့ကသုံးနာကရရွှေပရင်သိရဲ့သာကလေးကြတော့ယုံကြောင့်လည်းရှင်းမပြဘူးနာကြောင့်လည်းရှင်းမပြဘူးဘာကိုသာပြောတော့ဇာပန်းကြီးဇာပန်းကြီးနေယုံလားမဟုတ်ဘူးယုံတော့ယုံပဲဒါပေမဲ့ပညာယုံကြီးပရမယဟောရလားနာကောဟောရလားကြပန်းကြီးသည်ပညာယုံကြည်ဒီလိုမလားအဲ့ဒီပညာယုံကြည်ကြတဲ့အခါတော့မြတ်စွာဘုရားကပညာယုံကြည်ပဲသူ့ကိုပြောထားတာဟောဒီမှာကြပန်းကြီးရှိတယ်ကွာမဲရာကိုကြည်နော်ကြပန်းကြီးကိုကြည်ခန်းခြင်းသည်ဘုန်းတော်ပရိသတ်တွေယုံနာကိုကြည်ခန်းတာဟောရလားဘာကိုကြည်ခန်းတော့ပညာကိုကြည်ခန်းတာပညာကိုကြည်ခန်းခြင်းသည်ပြေခန်းကြည်ခန်းခြင်းသည်ဝိပဿနာဉာဏ်ဖြစ်ဖို့ကြည်ခန်းတာလားတမထဖြစ်ဖို့ကြည်ခန်းတာအဲ့ဒီလိုလဲနားလည်ထားပါတော့။ကဲကောင်းပြီအဲ့ဒီတိုင်းကြည့်တဲ့အခါကျတော့သမထတွေမဖြစ်ဘူးလားဖြစ်လား။ဖြစ်တော့ဇာတိမရဘူးလားရလား။ရတယ်။အနုဒါရတုံးကနော်။ဇံရအောင်မြတ်စွာဘုရားကတတ်မပေးဇံရအောင်မပေးဘဲနဲ့ကမထမပေးဘဲနဲ့ဝိပဿနာဉာဏ်ဖြစ်ဖို့ဘာဖြစ်လို့တတ်ပေးတယ်လဲဆိုရင်ဝိပဿနာဉာဏ်ဖြစ်နိုင်လောက်တဲ့အခြေခံတတိတမာတိရှိပြီးသားဖြစ်လို့။ဟုတ်တယ်မလား။ဘာဖြစ်လဲ။ဝိပဿနာဉာဏ်ဖြစ်နိုင်လောက်တဲ့အခြေခံတတိတမာတိအနုဒါရမရှိဘူးလားရှိနေတယ်နော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားက သမထလုပ်ငန်းအတွက်တိကျဟောပေးနေကြလို့သေးလားဘာကောတာဟောလဲပညာဖြစ်ဖို့ရန်အတွက်ယုံနံရဲ့သဘာဝကိုအဓိကတာဟောလိုက်တာဟုတ်တယ်မလားရှင်ပရိနိယသာကလေးကြတော့သမထမှသမာဓိမှမဖြစ်ရင်ပညာဖြစ်နိုင်ပါ့မလားဒါကြောင့်မလို့တချို့တချို့ပုဂ္ဂိုလ်တွေကနော်တတိသမာဓိဒေါသယောသနဲ့ပညာဖြစ်နေတာလည်းရှိတယ်တချို့တချို့ပုဂ္ဂိုလ်တွေကတတိသမာဓိဒေါသယောသနဲ့ပညာဖြစ်တာမဖြစ်ပညာဖြစ်တာမရှိဘူးဒီတော့ဘာလို့ရတယ်လဲတတိသမารိကိုပြင်းပြင်းထန်ထန်調査ခံရတယ်သမတာဖြစ်အောင်調査ခံရတယ်တချို့တချို့ဆိုရင်ဇာယအောင်ကို調査ခံရတယ်အဲ့ဒီတော့မှတခြားကြောင်းပေးတာလားဝိပဿနာကြောင်းပေးတာလားဝိပဿနာကြောင်းပေးတာနော်အဲ့ဒီနီးနေနေတော့မှဘယ်နည်းကမှန်ပါတယ်လို့မမေးနဲ့နှစ်နည်းလုံးမှန်တာပဲကိုယ်နဲ့ကိုက်တဲ့နီးဒီကိုယ်တွေအမှန်ဆုံးပဲဒီလိုမလားသမထကိုရှည်တန်းတင်တဲ့နီးဒီအကယ်၍ကိုယ်ကသမထကိုရှည်တန်းတင်မှဖြစ်မယ်ဆိုရင်သမထရှည်တန်းတင်တဲ့နည်းကိုယ်တက်မမှန်ဘူးလားမှန်လားပညာကိုရှည်တန်းတင်တဲ့နည်းဒီအဲ့ဒီနည်းကကိုယ်တက်အဆင်ပြေတယ်ဆိုရင်အဲ့ဒီနည်းကကိုယ်တက်မမှန်ဘူးလားမှန်လားအဲ့ဒါကြောင့်မလို့ဘယ်နည်းကပို့ပြီးတော့မှန်တယ်လို့ဒီလိုမစဉ်းစားနဲ့လောက်ကြည့်ဟုတ်ရလားနှစ်မျိုးလုံးလောက်ကြည့်ဘယ်နည်းနဲ့အဆင်ပြေမလဲပြည်တယ်နည်းကိုသုံးနော်ပြည်တယ်နည်းသုံးဖို့ပဲရှိတာပဲကိုယ်ကကြီးများနေလို့ရပါမလားမောကဆရာတော်ဘုရားကြီးကတော့သမထနေကိုအဓိကမထားပဲနဲ့ဗာနေကိုအဓိကထားလဲဝိပဿနာနေကိုအဓိကမထားဘူးလားထားလားပညာကိုအဓိကထားတာဟုတ်လားသတိသမားတွေကိုအဓိကမထားဘူးဘာကိုအဓိကထားတော့ပညာကိုအဓိကထားပြီမဲ့သတိသမားတွေမပါပဲနဲ့ပညာဖြစ်ပါမလားဘာကြောင့်တော့သတိသမားတွေမပါရင်သမာဓိမဂ်ကဘယ်ဖြစ်မလဲစဉ်းစားကြည့်လေသမာဓိမဂ်ကမှမဖြစ်ရင်ပညာမဂ်ကဖြစ်ပါမလားအဲ့ဒါကြောင့်ထောက်စားတယ်တမာရိမက်ခင်ကတော့ဖြစ်အောင်ကြိုးစားရမှာပဲနော်သို့တော်လည်းပဲတမာရိမက်ခင်ကြိုးစားတဲ့နေရာမှာဇံရောင်းအထိအထုတ်အထည့်ရောက်ကြိုးစားစရာလိုလားသိတော်သလောက်အတိုင်းအတာအထိကြိုးစားပြီးပြီဆိုရင်ဟုတ်လားဝိပဿနာဆိုတဲ့ပညာမက်ခင်ဖြစ်အောင်ဆက်ပြီးတော့မသွားသိမ့်ဘူးလားသွားသိမ့်မောကောဆရာတော်ဘုရားကြီးကဘာဖြစ်လို့ပညာမက်ခင်ကိုအဓိကထားပြီးတော့ရှင်းတတ်နေပြီးတော့ပြောရတာလဲဆိုရင်သမာဓိမဂ်ကိုသမထလုပ်ငန်းနဲ့တင်အချိန်ကုန်နေမှာဆိုလို့တဲ့ဟုတ်တယ်မလားဘာနဲ့ချက်ကုန်အချိန်ကုန်နေမှာဆိုလို့လဲသမထလုပ်ငန်းနဲ့တင်ချက်ကုန်နေမှာဆိုလို့ဒီလိုခိုင်းတာပါလို့ရှင်းမပြဘူးလားရှင်းပြလားသို့တော့ဘလောက်ပဲရှင်းပြရှင်းပြမိမိတို့ကသမထလုပ်ငန်းနဲ့မှအဆင်ပြေမယ်ဆိုရင်လည်းပဲသမထလုပ်ငန်းရွေးတင်ရင်ရွေးရမှာပဲဟုတ်တယ်မလားသမထလုပ်ငန်းကိုရွေးတင်ရင်ရွေးရမှာပဲအခုရှင်ပရိသတ်ရသားကလေးသမထလုံကယူလိုက်တဲ့အခါကျတော့သမထမပြေဘူးလားဖြစ်သွားလားဇန်နေမရဘူးလားရသွားလားအဲ့ဒါတော့ရသွားတဲ့အခါကျတော့နော်ဇန်တော့ရသွားပါပြီဒါပေမဲ့ယောက်ျောင်းနာကြောင့်ပြောမနာတဲ့အခါကျတော့ဘာဆက်လို့မှမသိဘူးဖြစ်နေတယ်ဖွင့်တဲ့ပရိသတ်တွေနော်ရှင်ပရိသတ်ရသားကလေးဖြစ်နေတဲ့ဖြစ်ပေါ်ဒီလိုမလားဇန်တော့မရဘူးလားရလားဇန်ရယုံနဲ့ဝိပဿနာညာလုံးလုံးဖြစ်ရလားမဖြစ်ပါဘူးဒီတော့ဝိပဿနာညာဘာဖြစ်လို့လုံးလုံးမဖြစ်တယ်လဲလို့မေးရင်ယောက်ျောင်းနာယောက်ခန္ဓာယောက်ဖြစ်သဘောပြည့်သဘောကြိုတင်သိမှားလို့ဟုတ်ရလားယောက်ျောင်းနာယောက်ကြိုတင်ပြီးတော့ညာဒပရိညာသိနဲ့သိမှားဘူးအဲ့ဒီတော့သိမှားသည့်အတွေ့ဝိပဿနာဉာဏ်လွယ်လွယ်နဲ့ဖြစ်နိုင်ရလားအဲ့ဒီတော့မဖြစ်နိုင်တဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဝိပဿနာဉာဏ်ဖြစ်ဖို့ရန်အတွက်အတန်တော်နဲ့လှမ်းပြီးတော့သတိပေးတဲ့จิตာနော်မင်းရဲ့တဏ္ဍာမရှိတဲ့ဇန်စိတ်တွေကိုဖယ်ခွာပြီးတော့သင်္ခါရတရားတွေကိုတဲ့အနိစ္စဒုက္ခအနတ္တမြင်အောင်ဖြစ်ပြမြင်အောင်မေ့ရှုလိုက်ပါလို့လှမ်းပြီးတော့တတိမပေးရဘူးလားပေးရလားဘာတရားကိုခွာရမှာလဲဇန်တရားကိုခွာခွာတယ်ဆိုတာဘာပြောတာလဲဇန်တရားကိုစွန့်မလိုက်ဒီလိုမလားဇန်တရားကိုစွန့်မလိုက်ပြီးတော့မှဘယ်တရားဖြစ်အောင်ကြိုးစားရမှာလဲဝိပဿနာတရားဖြစ်အောင်ကြိုးစားဇန်တရားစွန့်ပလိုက်ပြီးတော့ဝိပဿနာဖြစ်အောင်ကြိုးစားဆိုတော့ဘုန်းကြီးတော်ပြိတ္တတိဒါကနော်သက္ကလုံးကိုတည်တည်ကြာကြာနားမလဲအခက်ခဲဖြစ်တတ်ပါတယ်ဇန်တရားစွန့်ရတော့ဘလုံနည်းနဲ့စွန့်မလဲဘုန်းတော်ပြိတ္တတိဇာယအောင်ကြိုးစားတော့ကဘလုံနည်းနဲ့ကြိုးစားခဲ့တာလဲဘလုံနည်းနဲ့ကြိုးစားခဲ့တော့အာယုံခုနအာယုံအဓိကမလားဘယ်အာယုံကိုကြည့်ပြီးတော့ဇာယခဲ့တာတော့ဂျာဘန်ဂျာဘန်အာယုံဒီတခြားလားဇန်ရဲ့အာယုံလားဇာယအာယုံတိတရားလားကမ္မထ40လားကမ္မထ40ရှိတယ်နော်အဲ့ဒီကမ္မထအာယုံကအာယုံပြုမလို့အာယုံပြုလို့ရှိရင်တခြားလားဇာယမှာလားဇာယမယ်နော်ဒီတော့ဇာယအာယုံတိကမ္မထ40အဲ့ဒီကမ္မထ40တိတခြားလားပညာအာယုံတွေလား ပညာအယုံတွေဒီတော့ပညာအယုံကိုကြည့်ရင်သမထဖြစ်မယ်ဝိပဿနာဖြစ်ခြင်းရဲ့ဘာအယုံကိုကြည့်ရမှာလဲပရမအာယုံဘာအယုံလဲရုပ်တို့နာမ်တို့ခန္ဓာတို့ပရမအယုံကြည့်ရမှာမလားအာယုံတူလားသမထရဲ့အာယုံကပညာဝိပဿနာရဲ့အာယုံကပရမသမထရဲ့အာယုံကဝိပဿနာရဲ့အာယုံကအာယုံတူလားဒီတော့ပညာကိုကြည့်နေရင်ဘာရမှာလဲဇံရမယ်ဘာရမှာလဲဇံကိုစွန့်မှာဆိုတာဒီတိုင်းစွန့်လို့မရဘူးကြည့်နေကြပညာအယုံကိုမကြည့်နေဒါပြောလိုက်တာမဟုတ်လားဘာလို့တာလဲကြည့်နေကြပညာအယုံကိုမကြည့်နေကြည့်နေကြပညာအယုံကိုကြည့်နေမယ်ဆိုရင်ဘာရမှာလဲဇံစိတ်တွေပဲထပ်ထပ်ဖြစ်နေမှာပေါ့ဟုတ်ရလားဒီတော့ဇံစိတ်မဖြစ်အောင်ဘုန်းတော်ပရိသတ်တွေဘယ်လိုလုပ်မလဲကြည့်နေကြပညာအယုံတွေကိုမကြည့်နဲ့မကြည့်တော့ချင်းဇာတိဖြစ်ပါမလားအဲဒီလိုဇာတိမဖြစ်တော့ဘူးဆိုမှအာယုံပြောင်းကြည့်ဘယ်အာယုံပြောင်းကြည့်ရမှာလဲပရမတ်ဆိုတဲ့ယုံနာခန္ဓာအာယုံကိုပြောင်းကြည့်ဟုတ်တယ်မလားဒီတော့မှမြတ်စွာဘုရားသခင်ကရမများကြီးကဝိပဿနာရဲ့အာယုံအရှုခံတရားကိုဘယ်လိုပြောလိုက်တယ်လဲจิตာဇာစိတ်ကိုစွန်းဇာစိတ်မှထားထားပြီးတဲ့အခါကျတော့သင်္ခါရတရားတွေကိုအာယုံပြုကြည့်လိုက်ဒီလိုပြောတာမဟုတ်လားသင်္ခါရတရားတရားတရားပြောတာလားယုံနံပြောတာလားအကြောင်းတိုက်လို့ဖြစ်တဲ့အကျိုးယုံနံသည်သင်္ခါရဟုတ်ရဲ့လားအကြောင်းတိုက်လို့ဖြစ်တဲ့အကျိုးယုံနံသည်ဘာလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးယုံနံသည်သင်္ခါရပညာသည်သင်္ခါရမဟုတ်ဘူးနော်ဒီနေရာမှာပြောခြင်းတဲ့သင်္ခါရလေဒီနေရာမှာပြောခြင်းတဲ့သင်္ခါရကပညာလားပရမတ်လားပရမတ်ဆိုတဲ့သင်္ခါရတရားတွေမရှုကြည့်လိုက်စမ်းလို့မခိုင်းမလားခိုင်းအဲ့ဒီလိုခံတဲ့အခါကျတော့မှရှုကံတရားမသိဘူးလားသိသွားလားအဲ့ဒီလိုသိသွားတဲ့အခါကျတော့စောစောတုန်းကတမာရီအကောင်းထားတဲ့ရှင်နဲ့အဲ့ဒီပရမတ်ဖြစ်တဲ့ယုံနာခန္ဓာသင်္ခါရတရားတွေကိုရှုကြည့်လိုက်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တဖြစ်ပျက်နေမမြင်ဘူးလားမြင်သွားလားဖြစ်ပျက်မြင်ကနေဖြစ်ပျက်နေမုံဖြစ်ပျက်မုံရကနေဖြစ်ပျက်နေဆုံးသွားတဲ့အခါကျတော့ဩရှေးပရင်သေးရဲ့သားကလေးမဲ့ဖို့ဒီမရဘူးလားရသွားလားဒါကြောင့်အဲဒီလိုပုံကုံမျိုးအတွက်ကြတော့ဝိပဿနာဉာဏ်တက်ကုလို့ရရလားဘယ်ကမှတစ်ဆင့်သွားရတာတော့တမထမှတစ်ဆင့်သွားရတယ်လို့ဒီလိုမှတ်လိုက်ပါဟုတ်ရဲ့လားအခုနလိုလူရတာလိုပုံကုံမျိုးကြတော့ဘာကိုတန်းသွားတယ်လဲဝိပဿနာဉာဏ်ကိုတန်းသွားတယ်ယုံနာကိုတန်းဟောတယ်နော်တောဏကရရှင်ပုဒ္ဒါရှင်ပရိသေယသာကလေးကြတော့ယုံနာကိုတန်းမဟုတ်ဘူးပညာအာယုံနဲ့တဲပြီးတော့တမထဖြစ်အောင်အရင်ကြိုးစားခိုင်းတယ်ပြီးတော့မှဝိပဿနာရဲ့အာယုံသင်္ခါရတရားကိုဟောလိုက်တာကိုဒီတော့မြတ်စွာဘုရားသခင်ကိုရမြကြီးသေပလျင်ပေးတဲ့ဤဒီတပတ်နဲ့တပတ်တူရလားအဲ့ဒီတော့မတူသေးတဲ့အတွက်အဲ့ဒီဤတွေကိုနီးယူပြီးတော့နောက်ကိုယ်တိုင်ကျင့်ကြံကြုပ်ကားထောက်ချပြီးတော့ဝိနည်းတ attva တွေကိုပြန်လည်ဟောပြနေတဲ့ဝိပဿနာဆရာတွေကလည်းပဲတပတ်နဲ့တပတ်တယောက်နဲ့တယောက်ဤဒီတူနိုင်ပါမလားဘယ်နည်းကမှန်တယ်လဲလို့မစဉ်းစားနဲ့အားလုံးသည်မြတ်စွာဘုရားပေးတဲ့ဤဒီတွေကနေပြီးတော့ယူပြီးတော့ဟောနေကြတာဖြစ်တဲ့အတွက်အလုံးမှန်နေဟုတ်တယ်မလားသို့တော့အဲ့ဒီဤဒီတွေကနေပြီးတော့မိမိသည်ဘယ်နည်းနဲ့ကိုက်ညီတယ်ဆိုတာကတော့ကိုယ်နဲ့ကိုယ်သုံးသပ်ဖို့မလိုဘူးလားလို့လားဤမျိုးစုံတော့သိအောင်မကြိုးစားထားရဘူးလားကြိုးစားထားရမှာလားဤမျိုးစုံသိအောင်ကြိုးစားထားခြင်းဒီဘာနဲ့တူတော့လက်နဲ့မျိုးစုံတတ်ဆင်တာနဲ့တူတယ်ဟုတ်ရဲ့လားအဲ့ဒီလက်နဲ့မျိုးစုံတတ်ဆင်ကြပြီးတော့ရန်သူနဲ့တွေ့တဲ့အခါဘယ်လဲနဲ့တိုက်ရမယ်ဆိုတာကြတော့ဘုရားကဆုံးဖြတ်ရမှာလဲကိုဘသာကိုဆုံးဖြတ်ဟုတ်လားအဲ့ဒီလိုဆုံးဖြတ်ပြီးတော့ကိုယ်နဲ့ကိုယ်တိုက်အဲ့ဒီလိုတိုက်တဲ့အခါမှာလက်နဲ့နဲ့ရန်သူနဲ့အာဝန်ခွင့်ကြဖြစ်သွားရင်ကိလေသာရန်သူအနိုင်ရပါလိမ့်မယ်နော်အေးအဲ့ဒီလိုမှမဟုတ်လို့ကားမှာတော့လက်နဲ့တွေအားလုံးရှိထားပြီးဘလို့မှုစရာလိုသေးတော့ဘာပူစရာလိုသေးတော့ဆိုပြီးတော့ဒီတိုင်းပဲအိမ်နေကြမယ်ဆိုရင်ကိလေသာရန်သူနဲ့တိုက်တဲ့တိုက်ပွဲမှာအောင်မြင်မလားကြာရှုံးမလားကြာရှုံးပြီးတော့ဘယ်ရောက်မှာလဲအပယ်လေးပါးရောက်မှာပေါ့ဒီလိုမလားအဲဒါကြောင့်ငါတို့ဝိပဿနာဉာဏ်တွေဝိပဿနာတရားတွေတို့တရားနာထားကြတာပဲတရားနာယုံနဲ့စိတ်မချရဘူးဟုတ်ရဲ့လားကိုယ်တိုင်ကြည်ညာကြောက်အားထုတ်ထားကြမှာစိတ်ချရမှာနော်အဲဒါကြောင့်မို့လို့လက်နဲ့လက်တဆင်မှာယန္တုနဲ့တွေ့တဲ့အခါမှာဘယ်လက်နဲ့နဲ့တက်ရမယ်ဆိုတာကိုလည်းရွေးပါယန္တုတက်ဖို့ရန်လည်းပဲအမြဲတမ်းစောင့်ကြည့်ပြီးတော့အမြဲမပြကက်ခတ်ပြီးတော့တိုက်သိမ့်တိုက်တဲ့အချိန်မှာကြိုးကြိုးစားစားနဲ့တိုက်ပါလို့တိုက်တွန်းရင်းနဲ့ကဲသားတို့ခေါ်လိုက်ကြ။